ဒုက္ခသစ္စာအနိယအနေနဲ့ဥပါဒဏ်နဲ့ခန္ဓာ၅ပါးသင်္နေဆက်ဆက်တည်ရဲဆိုတဲ့လုပ်ငန်းခွင်ဒီလည်းပဲလွယ်ကူတဲ့လုပ်ငန်းလို့ခင်ဗျမဟုတ်ပါဘူးနော်တပန်သမုဒိယသစ္စာကြောင့်ဒုက္ခသစ္စာဖြစ်မှုဆိုတဲ့လုပ်ငန်းခွင်ကိုလည်းပဲတနည်းအားဖြင့်သမုဒိယသစ္စာကြောင့်ဒုက္ခသစ္စာဖြစ်ပုံကိုဉာဏ်နဲ့ကိုယ်တိုင်မျက်မှောက်ဆင်းဖို့သိမြင်အောင်သိရမယ်လုပ်ငန်းခွင်ပြီးတဲ့လုပ်ငန်းကိုဒီလုပ်ငန်းဝင်ကိုလည်းဘုရားရှင်ကလွယ်တယ်လို့မဟုတ်ပါဘူးခက်ခဲတယ်လို့ပဲဟောတယ်ဒုဒ္ဒတမြင်နိုင်ခဲ့တယ်ဒုရအနုဘောဓသိနိုင်ခဲ့တယ်အတ္တကဝဇ္ဇရဉာဏ်ကြီးစိတ်ကူးယုံနဲ့ရနိုင်တဲ့တရားမဟုတ်ဘူးပဏ္ဍိတဝရဏိယပညာရှိဒုရကောင်းသို့သာသိနိုင်တဲ့တရားတစ်ခုဖြစ်တယ်စသည်ဖြင့်ဘုရားဟောထားပါတယ်နော်ဒါကြောင့်ဦးဇင်းတို့ဒီအဝိဇ္ဇာသင်္ခါရတဏှာဥပါဒံကံအဝိဇ္ဇာတဏှာဥပါဒံသင်္ခါရကံအစရှိတဲ့ဒီအကြောင်းတရားတွေထင်ရှားဖြစ်နေခြင်းကြောင့်အကျိုးတရားထင်ရှားဖြစ်ပုံဆိုတဲ့အပိုင်းကိုဟုတ်တိုင်းမှန်စွာမသိသေးရင်သောပုဂ္ဂိုလ်ဒီသိစရာအမိကအညာမရသေးဘူးအဲ့ဒီနာဂပိစ္ဆောပန်းစသည်ဖြင့်ဒီဆက်2မျိုးသောအချင်းအားအပြင်တည်နေတဲ့ဥပါဒံနဲ့ခန္ဓာ၅ပါးကိုဟုတ်တိုင်းမှန်စွာမသိသေးရင်သောပုဂ္ဂိုလ်ဒီနာမရူပပြိဋ္ဌိတဉာဏ်ကိုမရရှိသေးဘူးနာမရူပပရိသေဒဉာဏ်နဲ့ပြိစီယပရိကဉာဏ်နှစ်ပါးကိုတောင်မှမရရှိသေးတဲ့ပုဂ္ဂိုလ်ဒီယမမီတဲ့အောင်ကျေလောင်တဲ့အတန်နဲ့ဂုံအောပြီးတော့နေခြင်းနဲ့နေပါပြီဒီပုဂ္ဂိုလ်တဏ္ဍမှာဘယ်တော့မှဝိပဿနာဉာဏ်မဖြစ်နိုင်ဘူးအကျဉ်းဖြစ်ပါတယ်လို့ယမမီတဲ့အောင်ကြားနိုင်တဲ့အတန်အစွန်းအစအနှံ့လေးရှိလို့များနော်သူအောနေမဲ့ထားဘုရားဆိုလိုတဲ့နာမရူပပရိသေဒဉာဏ်နဲ့ပြိစီယပရိသေဒဉာဏ်တော့ဖြစ်မလားမဖြစ်ဘူးဘုရားဆိုလိုတဲ့ဝိပဿနာဉာဏ်လည်းမဖြစ်ဘူးဘုရားဆိုလိုတဲ့ဝိပဿနာဉာဏ်မှမရရှိတဲ့ပုဂ္ဂိုလ်ဒီဘုရားဆိုလိုတဲ့နိဗ္ဗာန်ကိုဘယ်လိုမှမရောက်နိုင်ဘူးဒါကြတဲ့ဒကာကြီးတွေဒီကုမာကြီးတွေအစ်စ်ကိုလိုချင်သလားအတုကိုလိုချင်သလားကိုဟန်နဲ့ကိုမေးရနော်အစ်စ်ကိုလိုချင်ရင်တော့ဘုရားဟောဒေသနာတော်ကိုဥထေယျအပန်းဆင်းနိုင်တဲ့အစွမ်းအားရှိဖို့လိုတယ်ညာကပြောကြတဲ့အတိုင်းသာသနာတော်မှာအလေးကလေးပြုရမယ်မန္တန်ကြီးက၄ရက်ပဲရှိပါတယ်နံပါတ်1သုတ်တနံပါတ်2သုတ်တနုလောမနံပါတ်3အာခရိယဝါဒနံပါတ်4အတ္တနမတိဆိုတဲ့သာသနာမန္တန်ကြီးက၄ခုပဲရှိတယ်သုတ်တဆိုတာကဘုရားရှင်နဲ့တကွဘုရားရှင်ကအတိမတ်ပြုတ်ထားတဲ့အတိပြုတ်ထားပြီးဖြစ်တဲ့ပြိကသုံးမုံမှန်လာရှိတဲ့တရားဒေသနာတော်အလုံးကိုသုတ်တလို့ခေါ်ပါတယ်။သို့သုတ်တသည်နိဗ္ဗာန်ကိုလွန်လန်းတောင့်တနေတဲ့သူတော်ကောင်းတို့အတွက်ကျောင်းသီးတန်တို့အလေးပြုပြုဟမယ်တရားတစ်ခုဖြစ်တယ်။ဒါကြောင့်လဲ။ဘာကြောင့်သုတ်တခေါ်ရဲဆိုတော့နဲ့ပတ်သက်လို့အလေးပဲရှင်းလင်းချက်တွေတော်ခင်ဗျားများတော့ရှိတယ်။အဲ့ဒီတက်ကလွန်ရင်းရှင်းလင်းချက်ကလေးတစ်ခုပြောရရင်ပေါ့။ဒီကိုယွေနေတဲ့လွှာဓမ္မလက်ဓမ္မများမိမိအလိုရှိတဲ့သစ်ပုံစံကိုလိုချင်တယ်ဆိုလို့ရှိရင်ဘာလုပ်တယ်ရှေးဥစွာငင်းချတယ်အဲ့ဒီငင်းချရပိုင်းမှာအထူးသဖြင့်တော့တောင်းနေချင်းနဲ့ဒေသတွေမှာရှိနေတဲ့လွှာဓမ္မတွေကတော့တမင်းကျိုးလို့ခေါ်တဲ့ကျိုးလေးတစ်ချောင်းကိုအသုံးပြုကြတယ်ဒီကျိုးလေးမဲဥစ္စာတဲ့အမဲလေးတွေတော့ပြီးတော့ဟောဘက်တွေဒီဘက်တွေကိုလိုတော့ဆွဲလိုက်ဆွဲပြီးတော့ဒီကြိုးလေးကိုမြှောက်ပြီးဆွဲချလိုက်ရင်ငင်းငုံလေးထင်သွားတယ်ပေါ့နော်ငင်းရိုက်တယ်ပေါ့သုံးနှစ်လိုချင်ရင်သုံးနှစ်လေးနှစ်လိုချင်လေးနှစ်လေးပတ်လည်းလိုချင်လေးပတ်လည်းဆောက်ပတ်လည်းလိုချင်ဆောက်ပတ်လည်းငင်းကြိုးလေးသားရသားပြီးတဲ့အချိန်ကကြတော့မှဒီငင်းကြိုးအတိုင်းလော့ကိုဆွဲခဲ့ရင်မိမိတို့အလိုရှိတဲ့ပုံစံအတိုင်းဆွဲပေါ်ပြီးတော့လာတယ်ဘုရားဒေသနာတော်တွေကိုလည်းအဲ့ဒီတမင်းကျိုးနဲ့တူချင်းကြောင့်သုတ်တလို့ခေါ်တယ်။ဘာဖြစ်လို့တမင်းကျိုးနဲ့ဘုရားဟောဒေသနာကတူနေရပြန်တယ်လဲဆိုတော့နိဗ္ဗာန်ကိုသွားနေတဲ့တော်ကောင်းတွေအဖို့နိဗ္ဗာန်ကိုဒီလမ်းအတိုင်းသွားရတယ်လို့သူကမြင်ချပြတယ်။နော်။ဒီလမ်းအတိုင်းသွားရမယ်ဒီလမ်းအတိုင်းရှောက်ရမယ်လို့နိဗ္ဗာန်သွားရလမ်းကြောင်းကိုသူကမြင်ချပြီးပြတ်ထားတဲ့ဒေသနာတော်တွေဖြည့်ချင်းကြောင့်သုတ်တလို့ခေါ်တယ်။ဒီတော့မိရမုံမြင်တော်မူလို့တပ္ပိညတဉာဏသခင်သမ္မာသမ္ဗုဒ္ဓဘုရားရှင်ကိုရတော်တိုင်ကဒီလအတိုင်းနိဗ္ဗာန်ကိုသွားရပါလေလို့ဟောထားတယ်။အဲဒီဟောကြားချက်တစ်ခုကိုမိမိက လက်မခံနိုင်ပါဘူးဆိုရင်လက်မခံနိုင်တဲ့ပုဂ္ဂိုလ်ကပါသဗ္ဗညတဉာဏ်နဲ့ဒန်းတူနေတဲ့ဉာဏ်တစ်ခုသို့မဟုတ်သဗ္ဗညတဉာဏ်နဲ့သာလွန်နေတဲ့ဉာဏ်တစ်ခုရှိဖို့တော့မလိုဘူးလားလိုအပ်နေလိမ့်မယ်နော်ဒါကအလေးကြုပ်ပြုစဉ်းစားမယ်အပိုင်းမိမိကမွေးလာတဲ့ကသဗ္ဗညတဉာဏ်ဤသက်ပါလာတဲ့ပုဂ္ဂိုလ်ဖြစ်တယ်လို့မိမိကိုယ်ကိုမိမိယုံကြည်နေလို့ရှိရင်တော့ဘုရားဟောလက်မခံရင်လည်းနေဖို့ဒါကတော့အကြောင်းမဟုတ်ဘူးနော်ဆိုတော့ဒီလိုပုဂ္ဂိုလ်လောကမရှိနိုင်ပါဘူး။ဒါရှိခဲ့ရင်ပြောတာပါနော်မိမိကလည်းဘာသဗ္ဗညတဉာဏ်မရှိသေးတဲ့ပုဂ္ဂိုလ်ဖြစ်ပြီးတော့နိဗ္ဗာန်ကိုဒီလမ်းကသွားရပါတယ်လို့ဘုရားဟောနေတဲ့ဒေသနာကိုထိတ်တဲ့ကလန့်ဖြတ်ပြီးတော့လက်မခံနိုင်ပါဘူးဆိုရင်တော့ဘုရားဆိုလိုတဲ့ဒီနိဗ္ဗာန်ကြီးကိုမိမိရနိုင်ပါတော့မလားမရနိုင်ဘူးနော်ဘုရားဆိုလိုတဲ့နိဗ္ဗာန်ကိုသွားခြင်းနဲ့သရောကောင်းခြင်းနံပါတ်1သိရမယ်တရားကဒုက္ခသစ္စာအမိယနေတဲ့ဥပါဒဏ်နဲ့ခန္ဓာ5ပါးနံပါတ်1သိရမယ်တရားကသမုဒိယသစ္စာအမိယနေတဲ့အကြောင်းကျိုးဆက်ပရိစ္ဆသမုဒ္ဒသဘောတရားနှစ်ခုရပြီဒီလောက်နဲ့နိဗ္ဗာန်ရတယ်လို့ခင်ဗျာဘုံမခံနိုင်ဘူးနော်တော့ဒီအကြောင်းကျိုးဆက်ပရိစ္ဆသမုဒ္ဒသဘောတရားမှာညကရှင်းထားတဲ့အတိုင်းခင်ဗျားရှင်ကဘာကိုဥစားပေးပြီးတော့ဟောနေလဲတဏှာကိုဗရဏဏိအဖြစ်ထားပြီးဟောနော်အဲ့ဒီဟောကြားချက်ကလေးကိုနည်းနည်းလေးပြန်ပြီးတော့ဇဂါသမိအောင်ဤတန်းပြန်ကြည့်ကြအောင်နော်ကတမေသာမေခဝေဒုက္ခသမုဒယအရိယသစ္စာယာယံတဏပောနောဘူဧကနန္တိရာဂသာကတတတရာတတရာဘိနန္တိနိဒယတိတံကာမတဏဘဝတဏဝိဘဝတဏဒီခဝေစေတယံတဒုက္ခသမုဒယဒုက္ခဤဖြစ်ကြောင်းဖြစ်သောအရိယသစ္စာအရိယသစ္စာတရားဟုသည်ကတမေသာအဖေနိဘုရားအစရှိသောအရိယသရောကောင်းတို့ထွန်းဖို့သိမြင်အပ်တဲ့တရားဖြစ်ခြင်းကြောင့်သို့မဟုတ်ဘုရားအစရှိသောအရိယသရောကောင်းတို့ဤသစ္စာတရားဖြစ်ခြင်းကြောင့်အရိယသစ္စာလို့ခေါ်တယ်နော်ဘုရားအစရှိသောအရိယသရောကောင်းတို့ထွန်းဖို့သိမြင်အပ်တဲ့တရားတွေဖြစ်ခြင်းကြောင့်လည်းအရိယသစ္စာခေါ်တယ်အရိယဖြစ်တော်မူသောဘုရားရှင်ဤသစ္စာတရားများဖြစ်ခြင်းကြောင့်လည်းအရိယသစ္စာလို့ခေါ်တယ်နော်ယာယံတဏအကျေတဏတိပုဏ္ဏဘူဟိကတဖံဘဝတိကိုဘဝတိအကျိုးငါဖြစ်၏ပုဏ္ဏဘူဟိကတဖံဘဝတိကိုပြုလျက်ရှိ၏နန္ဒီရာဂသကတပြေသောတတ်နှင့်တည်းချင်းနန္ဒီရာဂနှင့်အတူတူကိုအဖြစ်၏တတရတတရထိုသို့အာယုန်ထိုသို့ဘုံဘဝ၌အဘိနန္ဒီနိအလွန်နှစ်သက်တတ်၏ဤတံဤတဏတိတိယထအဘေနိကမ္မတဏကမ္မဂုံ၌တမေတသောတဏ၎င်းဘဝတဏရူပဘုံအရူပဘုံ၌တမေတ္တသောသတ္တရာတိတိဖြင့်ရှင်တွဲလျက်ရှိသောတဏ၎င်းဘဝတဏဘဝကိုတွဲတတ်တမေတ္တသောသတ္တရာတိတိဖြင့်ရှင်တွဲလျက်ရှိသောတဏရူပဘုံအရူပဘုံ၌တွဲတတ်တမေတ္တသောတဏ၎င်းဝိဘဝတဏဘဝကင်းပြတ်ခြင်း၌ဝိဘဝတဏဥစ္စိတာတိတိဖြင့်ရှင်တွဲလျက်ရှိသောဘဝကင်းပြတ်ခြင်း၌ဝိတ္တတမေတ္တသောတဏ၎င်းအယံဤတဏသည်ဒုက္ခသမုဒယဒုက္ခအဖြစ်ကြောင့်ဖြစ်သောအရိယသစ္စာအရိယသစ္စာတရားသည်ဒီလိုဟောထားနော်အဲဒီတော့ဒီဘက်မှာအခင်္ကရာကနည်းနည်းလေးတော့ရှင်းထားပါတယ်နော်ဒီတဏ3မျိုးရှိတဲ့အထက်ကလူရင်းကကာမတဏဘဝတဏဝိဘဝတဏဝေဒနာပဲဖြစ်ဖြစ်ဒုက္ခကိုဖြစ်စေတတ်တဲ့ဆွမ်းအားရှိတယ်ကာမတဏဆိုတာကတော့အာယုံ၅ပါးကာမဂုဏ်တရားတွေအပေါ်နဲ့တွင်တန်တက်မဲ့တဏှာကိုလည်းကာမတဏှာခေါ်တယ်။အဲဒီအာယုံ၅ပါးကာမဂုဏ်တရားအပေါ်နဲ့တွင်တန်တက်မဲ့ဒီတဏှာဟာလည်းဘဝတစ်ခုကိုဖြစ်စေနိုင်တဲ့ဆွမ်းအားရှိတယ်။နောက်တစ်ခုသဒ္ဒရာဒိဋ္ဌိနဲ့ရှင်တွဲပြီးတော့ဘဝတစ်ခုကိုလုံလတောင့်တနေတဲ့တဏှာ။အဲဒီတဏှာဟာလည်းဘဝကိုဖြစ်စေနိုင်တဲ့ဆွမ်းအားရှိတယ်။ရူပရာဂအရူပရာဂလို့အမည်ရတဲ့ရူပဘုံအရူပဘုံဒီပေါ်မှာတွေ့တတ်တတ်မနေတဲ့တဏ္ဍာဇန်တရားတွေအပေါ်မှာတွေ့တတ်တတ်မနေတဲ့တဏ္ဍာဒီတဏ္ဍာဒီတဏ္ဍာတရားဟာလည်းဘဝတစ်ကိုဖြစ်စေနိုင်တဲ့ဆွမ်းအားရှိတယ်ဒါကသတ္တရာဒိဋ္ဌိနဲ့တွေ့နေတဲ့တဏ္ဍာတွေပဲဘုဇိတဒိဋ္ဌိနဲ့တွေ့တာကဘဝသိမ့်ပြတ်တယ်သိရင်ပြတ်သွားတဲ့ခေါင်းဟုတ်ပဲဘာမှမရှိဘူးဘဝဆိုတာပခင့်နဲ့ခေါင်းအကြောင်းမှာပဲရှိပါတယ်ဆိုတဲ့ဒီဥဇိတဒိဋ္ဌိအယူဝါဒအပေါ်၌နဲ့တွေ့တာဆွလန်းနေတဲ့တဏှာဥစေရသမားကလည်း ဗဇ္ဇကတာဥစေတာပြောတာသူ့ရဲ့အယုဥစေတာဝါရကြတာသူမနစ်တခုလားနှစ်ပင်နေတယ်တဏှာရှိတာပဲဘယ်လိုပဲတဏှာမရှိပါဘူးဆိုပေမဲ့လို့သူတို့မှတဏှာကရှိတယ်နော်ဒီဝါရကသူလောလောနဲ့စွန့်လို့နိုင်မလားမစွန့်လို့နိုင်ဘူးဒီဝါရအပေါ်မှာသူကတွေ့တတ်တယ်ရည်သေးတယ်အဲ့ဒီတဏှာရှိတယ်အဲ့ဒီဥစေတာဒိဋ္ဌိနဲ့တွဲနေတဲ့ဒီတဏှာဟာလည်းဘဝကိုဖြစ်စေနေတယ်ဆိုတော့ရှိတယ်သို့သောဒီညမှာအထက်ကရကနည်းနည်းလေးရှင်းထားတယ်နော်ဘုဒ္ဓတာလေးသာပနိသာပုဏ္ဏဘောဓတရကပိအထိအဒ္ဒယကပိပုဏ္ဏဘောယတံဝတ္တိကပိအထိအတံဝတ္တိကပိဒီနာယပရိသတိယဥပတိဝေယကအမတ္တပိသာပုဏ္ဏဘောဓရမန္တပိအတ္တနာမန္တပိပုဏ္ဏဘောယတံဝတ္တမန္တပိအောက်သအတံဝတ္တမန္တပိဒိနာယပရိသန္တိယဥပရိဝေဘကမတ္တပိဘောနဝိသဧဝတိနာမလပတိ။ဘာပြောတယ်။မာဣတထုတနာတိပုဏ္ဏဘုဒ္ဓတဖံဘဝတိကိုဒါယိကပိပေးနိုင်သောတနာတိလိအဋ္ဌိရှိအဋ္ဌယိကပိမပေးနိုင်တဲ့တနာတိလိအဋ္ဌိရှိ။ဘဝတခုကိုပေးနိုင်တဲ့စွမ်းအားရှိနေတဲ့တနာလည်းရှိတယ်။ဘဝတခုကိုပေးနိုင်တဲ့စွမ်းအားမရှိတဲ့တနာလည်းရှိပါတယ်။ဘဝတခုကိုပြင်းနေတဲ့စွမ်းအားရှိနေတဲ့တဏှာဆိုတာကဘယ်လိုတဏှာမျိုးလဲလို့မေးရင်တထကမ္မတဟဇာတပုဏ္ဏဘဝတ္တိကမ္မတဟယဘူတတထဇာတပုဏ္ဏဘဝယတံဝတ္တိဒီလိုမဟာတိကကဖွင့်ထားအဲမူလတိကကဖွင့်ထားနော်ဘာပြောရလဲဆိုတော့ကမ္မတဟဇာတကံနဲ့သိတဲ့ခဏတခုအတွင်းမှာပြင်းထုတ်ဖြစ်နေတဲ့တဏှာဖြစ်ခရင်တော့ဒီတဏှာကဘဝကိုဖြစ်စေနိုင်တယ်ဆိုအားရှိတယ်လို့ဒီလိုပြောရနော်။ဘာဆိုလို့လဲလို့မေးတော့ဦးဇင်းတို့အထူးသဖြင့်တော့လောဘဒိဋ္ဌိအုပ်စုလောဘမာနအုပ်စုတို့ဆိုကြဆိုအကုသိုလ်တရားတွေလောဘမှုစိတ်နဲ့ရှင်တွဲပြီးဖြစ်ပေါ်သွားတဲ့တဏှာတို့လောဘမှုစိတ်နဲ့ရှင်တွဲပြီးဖြစ်ပေါ်သွားတဲ့တဏှာဒီတဏှာတခုတည်းဖြစ်နေတယ်ဆိုအားမရှိဘူး။ကြံနေတဲ့အဘုဒ္ဓစိတ်သတိပိဋိနဲ့ရှင်းပြပြီးဖြစ်တယ်။ရှင်းပြပြီးဖြစ်တော့လောဘတိတိအုပ်စုကိုကြည့်လိုက်မယ်ဆိုလို့ရှိရင်သတ္တင်္ခာရိကလည်းဖြစ်မယ်၊သောမနတာလည်းဖြစ်မယ်။ဆိုရင်စိတ်သတိပိဋိ20နဲ့နှလုံးတော့အတိရှိ။အတ္တင်္ခာရိကဖြစ်နေမယ်ဆိုရင်ဒိဋ္ဌိမိတ်္တမပါတဲ့အတွက်အလုံး20လောက်ရှိတယ်။ဥပ္ပခာဝေဒနာနဲ့ရှင်းမယ်ဆိုရင်ပိဋိပြုတ်သွားတဲ့အတွက်19လုံး20လုံးလောက်ရှိနော်။အဲ့ဒီစိတ်သတိပိဋိထဲမှာမာနမှန်တဲ့ပုံစံမျိုးပဲပေါ့နော်။အဲ့ဒီစိတ်ကလေးတွေထဲမှာစေရဏပါတယ်။အဲ့ဒီစေရဏကိုဗရဏဏီအဖြစ်ဖြစ်ခြင်းကံကံလို့သတ်မှတ်ခြင်းဖြစ်တယ်။ဒီစေရဏရဲ့စွမ်းရင်အပေါ်မှာမုတ်တယ်ပြီးတော့အကျိုးပေးရဲ့အနည်းအမြစ်ဆိုတာရှိတယ်လို့စေရဏဟံဘိက္ခေကမ္မဝဒာမိစေရဏကိုပဲငါဖြစ်ကံလို့ခေါ်တယ်ဆိုပြီးတော့ဒီလိုဖွင့်ဆိုထားတယ်ဟောကြားထားတယ်နော်။အဲ့ဒီစေရဏနဲ့စိတ်ကြေခဏတခုအတွင်းမှာရှင်တွဲပြီးဖြစ်ပေါ်တဲ့တဏှာဖြစ်တဲ့ဒီတဏှာဒီဘဝဒီကိုဖြစ်စေနိုင်တယ်ဆိုအားရှိတယ်။ဘာဖြစ်လို့လဲ။စိတ်ကြေခဏတခုအတွင်းမှာတဦးကဦးဆိုရင်ကျန်တဲ့တရားတွေကနောက်လိုက်ပဲ။တဦးကြောင့်ဖြစ်ပါလေဆိုရင်နောက်လိုက်တယ်လေဒီထက်မှအကုန်လုံးအကျုံးဝင်သွားကြပါ။ဒါကြောင့်လောဘဒေါသတွေကဘဝတခုကိုအကျိုးပေးပြီဆိုရင်တော့ဆိုလိုတာကနော်။အဲ့ဒီတဏှာဒီဘဝကိုဖြစ်စေနိုင်တဲ့တဏှာဖြစ်လို့နော်အကြိမ်နော်ဒီလိုမဟုတ်ဘဲကာမတဟယဘူတာတရဟတာဇာတာပုဏ္ဏဘောယတောတိကာမတဟယကံရဲ့အပေါင်းဘောတာဖြစ်နေတဲ့တဏှာတစ်မျိုးလည်းရှိဒီတော့လောဘမှုကြောင့်လောဘမှုဇောတိဇောစိတ်အစဉ်ဇောစိတ်တို့ကအစဉ်ကြောင့်ဘဝတစ်ခုကိုဖြစ်စေမယ်ဆိုရင်ဒုအကုသိုလ်တရားတွေကအပယ်လေးပုံကိုပရိသန္တိအကျိုးပေးနိုင်တယ်ဆိုတာရှိအတို့တော့ဖြင့်လောဘဥဆောင်နေတဲ့အကုသိုလ်တရားတွေကပိဋ္ဌာဘုံကိုရောက်အောင်ပို့ဆောင်ပေးနိုင်တယ်ဆိုတာရှိဒါကလောဘလို့ခေါ်ဆိုအပ်တဲ့သမုဒိယသစ္စာတဏှာကြောင့်တည့်ရဖြစ်စေနိုင်တဲ့ဘဝတစ်ခုအဲ့ဒီပုံစံမျိုးပဲသူကတခါတည်းကကာမတဟာယဖြစ်တတ်ပြန်လေကံရဲ့အပေါင်းဖော်တာဖြစ်နေတယ်ကံနဲ့မှသူမပါဘူးကံရဲ့မိတ်ဆွေတာဖြစ်တယ်ဘယ်လိုမိတ်ဆွေဖြစ်တယ်လို့မေးတော့ခဏကကြည့်ပေါ့တရားကြီးတွေကိုယောဂီတွေရှုတဲ့အချိန် အတိတ်ကဝိသရဏဥပါဒံသင်္ခါရကံကိုပြန်ပြီးဆက်စစ်ရှာဖွေကြည့်တဲ့အပိုင်းမှာနော်လူဖြစ်လဲလူတော်လူကောင်းနတ်ဖြစ်လဲနတ်ကောင်းနတ်မြတ်လို့ဆုတောင်းနေတဲ့ပုဂ္ဂိုလ်တွေလည်းရှိကြတယ်ညာဘကိုဆုတောင်းတဲ့ပုဂ္ဂိုလ်တွေလည်းတွေ့ရတယ်ဒီလရှင်ဘကိုဆုတောင်းခဲ့တဲ့ပုဂ္ဂိုလ်တွေလည်းတွေ့ရတယ်ယောက်ျားဘကိုဆုတောင်းတဲ့ပုဂ္ဂိုလ်မိန်းမဘကိုဆုတောင်းတဲ့ပုဂ္ဂိုလ်သာသနာပြုနေတဲ့ယောက်ျားဘကသာသနာပြုနေတဲ့အမျိုးသမီးဘကဒီလိုဆုတောင်းခဲ့တဲ့ပုဂ္ဂိုလ်အမျိုးမျိုးရှိကြတယ်နော်အဲဒီလိုရှိနေတဲ့အခါကျတော့အဲဒီလိုဆုတောင်းတဲ့ပုဂ္ဂိုလ်တွေကဘာလုပ်ကြသလဲလို့မင်းရင်တော့ဒါနပြုပြီးဆုတောင်းတာလည်းရှိတယ်။ဘုရားကိုရှိခိုးပူဇော်ပြီးဆုတောင်းနေတာလည်းရှိတယ်။ကောင်းမှုကုသိုလ်တစ်ခုပြုကြတယ်။ပြုလိုက်တဲ့အချိန်ကကြတဲ့ဒီကုသိုလ်ကံမှာကလည်းလူဘဝနတ်ဘဝယောက်ျားဘဝမိန်းမဘဝယဟန်ဘဝဒီကရှင်ဘဝစတဲ့ထိုးထိုးဘဝတစ်ခုကိုတွေ့တတ်တတ်မဲ့တဏှာကဆင်ရန်ထားတယ်။အဲဒီလိုဆင်ရန်ထားခဲ့ရင်တော့ဒီတဏှာကိုကံရဲ့အပေါင်းအဖော်ဖြစ်တဲ့တဏှာလို့ခေါ်ဆိုရတယ်။အဲဒီကံရဲ့အပေါင်းဖို့ဖြစ်နေတဲ့ဒီတဏှာဟာတဲ့ရဲ့ဘဝကိုအကျိုးပေးနေတယ်ဆိုတာမရှိဘူး။ကံကိုအကျိုးပေးနိုင်အောင်သူကဝိုင်းပြီးတော့အာဘိကုညီနေတဲ့အကြောင်းတစ်ခုသာဖြစ်တယ်။ဒါကြောင့်နော်။သာဧတတဏ္ဍသာဧတတဏ္ဍထိုတဏ္ဍသည်ကုဏဘုဒ္ဓတဖန်ဘဝတွင်ကိုတာယိကပြီးပေးနိုင်သောတဏ္ဍသည်လည်းပဲအတ္ထိရှိ။အတာယိကပြီးမပေးနိုင်သောတဏ္ဍသည်လည်းပဲအတ္ထိရှိ၏။ခုနဘဝရတဖန်ဘဝတိဖြစ်ခြင်းကတောင်းတိကပြည့်ဖြစ်စေနိုင်သောတဏှာတိလေအဋ္ဌိရှိအတံဝတိကပြည့်မဖြစ်စေနိုင်သောတဏှာတိလေအဋ္ဌိရှိဘဝတိကိုဖြစ်တဖန်ဖြစ်စေနိုင်တဲ့တဏှာလည်းရှိတယ်ဘဝတိကိုတဖန်မဖြစ်စေနိုင်တဲ့တဏှာလည်းရှိခုနကဘဝကိုအကျိုးပေးနိုင်တဲ့တဏှာလည်းရှိတယ်အဲ့ဒီတဏှာကခုနကလဘဘူးဖြစ်နော်အကျိုးမပေးနိုင်တဲ့တဏှာကြတော့အကျိုးမပေးဘူးနော်နန္ဒကဘောအသစ်ဘောတိကိုဖြစ်စေနိုင်တဲ့သွန်အားရှိတဲ့တဏှာလည်းရှိတယ်ဆိုတော့အဲဒီဥစ္စာကခုနကကာမတဟာယကံရဲ့အပေါင်းဖော်ဖြစ်နေတဲ့တဏှာနော်ဒီတော့ဘောကိုတည့်ရဲ့အကျိုးပေးနေတဲ့တဏှာကတစ်မျိုးဘောကိုဖြစ်ပေါ်ဖို့ရန်ဝိုင်းဝန်းကူညီနေတဲ့တဏှာကတစ်မျိုးနှစ်မျိုးလို့ဒီလိုဆိုလိုတယ်နော်အဲဒီတော့ဘောကိုတည့်ရဲ့ဖြစ်စေနိုင်တဲ့တဏှာလည်းရှိတယ်လုံးလုံးကိုမဖြစ်သေးတဲ့တဏှာလည်းရှိတယ်လုံးလုံးကမဖြစ်ဖြစ်ဘူးဆိုလို့ရှိရင်ဒီတဏှာလေးခုနကဥစ္စာလို့ဟောဒီကံဖြစ်သွားတဲ့တဏှာလေးနဲ့ရှိတတ်ပါတယ်ဒါကသံဃာကြီးမှာနောက်တနည်းကတော့ဥစ္စာလို့တဏှာကုန်ခန့်သွားတဲ့အရိယသရကောင်းလူရဲ့သံဃာမှာအတိတ်သံဃာဆက်ဆက်ကဖြစ်ခဲ့တဲ့တဏှာလေးဒီအလုံးအကျိုးပေးနိုင်တဲ့အခွင့်အရေးဆုံးသွားတယ်ကံဟောဟူတာမြတ်အလုံးကုန်သွားတယ်အဲ့ဒီလိုလုံးလုံးအကျိုးမပေးတဲ့တဏှာလေးနဲ့ဒီတော့ဘဝတစ်ခုကိုဖြစ်စေနိုင်တဲ့ဆိုအားတည့်ရဖြစ်စေနိုင်တဲ့ဆိုအားရှိတဲ့တဏှာလည်းရှိတယ်။အကူအညီပေးနေတဲ့တဏှာလည်းရှိတယ်နှစ်မျိုးပေါ့။အကူအညီမပေးနိုင်တဲ့တဏှာလည်းရှိတယ်လို့ဒီလိုဆိုလိုပါတယ်။၄မျိုးခွဲထားတယ်နော်။ဒါကြောင့်မာဧတာတဏှာထိုတဏှာဒီပုဏ္ဏဘောဒတဖန်ဘဝသေကိုတ္တိကပိပေးနိုင်သောတဏှာဒီလည်းအဋ္ဌိရှိအဋ္ဌိကပိမပေးနိုင်သောတဏှာဒီလည်းပဲအဋ္ဌိရှိ၏။ပုဏ္ဏဘဝယတဖန်ဘဝအတိအလုံးဟာသောတဏိကပိဖြစ်စေနိုင်သောတဏှာသည်လည်းအဋ္ဌိရှိအသောတဏိကပိမဖြစ်စေနိုင်သောတဏှာသည်လည်းအဋ္ဌိရှိဖြစ်စေနေတဲ့တဏှာကတဏှာအပေါင်းဖို့ပြောတာနော်။ကံရဲ့အပေါင်းဖို့ဖြစ်တဲ့တဏှာပဲ။ပရိသန္တိယပရိသန္တိအကျော်ကိုဒိဏယအချမ်းကံကပေးအပ်ပြီးသည်ရှိသောဥပတိဝေဘကမတ္တပိအချမ်းကံကြောင့်ပရိသန္တိဒီနေပြီးသောခန္ဓာ၅ပါးတည်းဟုသောဥပတိဝေဘုဒ္ဓိအကျော်ဖြတ်ကိုပေးသောကံရှိသောတဏှာသည်လည်းအဋ္ဌိရှိ၏။ဥပတိဝေဘကမတ္တဘုဒ္ဓပရိသန္တိကျောကိုတခြားကံတစ်ခုကအကျိုးပေးလိုက်အကျိုးပေးလိုက်လို့ချင်းဘုဒ္ဓအချိန်ခါဆိုတာကပရိသန္တိနဲ့သုတိကြာကာလလေးအဲဒီကာလအတွင်းမှာဝင်ရောက်ပြီးအကျိုးပေးတဲ့တဏှာနဲ့ရှိတတ်ပါတယ်အဲဒီလိုတဏှာမျိုးကိုတော့ဥပတိဝေဘကတဏှာလို့ခေါ်တယ်နော်အဲဒီတော့ဥပတိဝေဘကတဏှာဆိုတော့ပေါင်းလိုက်ရင်၅မျိုးပေါ့နော်ဘဝဘိကောတည့်အကျိုးပေးတဲ့တဏှာကတစ်ခုအကျိုးလုံးလုံးမပေးတဲ့တဏှာကတစ်ခုဘဝတစ်ခုအလုံးငါဝိုင်းဝန်းပြီးကိုကြီးအပ်ပေးနေတဲ့ကံရဲ့အပေါင်းဖော်ဖြစ်တဲ့တဏှာကတစ်ခုကံရဲ့အပေါင်းဖော်မဖြစ်တဲ့တဏှာလည်းတစ်ခုဥပရိဝေဘကလို့ခေါ်ဆိုအပ်တဲ့ပရိသန္တိနဲ့သုတိကြာကာလမှာတည်းဘုဒ္ဓအကျိုးကိုပေးနေတဲ့တဏှာကတစ်ခုဆိုပြီးတော့ငါ့ကိုဖော်ပြထားနော် ဘုရားဘုရားတောင်းတမနာပြီအတ္တမအတ္တမနာပြီဘုနာဘောရတောင်းတမနာပြီအောတောင်းဝတ္တမနာပြီဒိနာယပရိသန္တိယဥပရိဝေဝိဘကမတ္တပြီဘောနာဘုရားကဧဝဒိနာမလဘတိဘောဝေကိုတရဖြစ်စီဒီပဲဖြစ်စီမဖြစ်စီဒီပဲဖြစ်စီဒါရဲ့အပေါင်းဘောပဲဖြစ်စီအပေါင်းဘောမဟုတ်ဒီပဲဖြစ်စီဘောဒီအကျိုးကိုပေးနေတဲ့တဏှာပဲဖြစ်စီဖြစ်ပါစေဘယ်တဏှာကိုပဲဖြစ်စီအကုန်လုံးဖျားရှင်ကဒီနေရာမှာသိမ်းကြုံပြီး နော်ဒီတော့ကဒီပုဂ္ဂိုလ်ကိုဦးလူကလေးလို့ကလေးလို့ခေါ်ခဲ့တယ်အသက်ကြီးတော့လည်းကလေးလို့ပဲခေါ်နေတယ်ဘုဒ္ဓဘုရားကလေးကအနည်းပေါ့ဟမ်ကုမာရအရှင်ကုမာရကတ္တဗ္ဗနော်ဒီတော့ကလေးဘွားကကုမာရလုံးခေါ်ခဲ့တဲ့အဲ့တော့နောက်ကြည့်လာတော့လေကုမာရပဲခေါ်တယ်ဒီပုံစံပေါ့နော်ဒီတော့ဝေဒနာပဲဖြစ်ဖြစ်အလုံးဖျက်ရှင်ကဘောနောဘူဤကဆိုပြီးတော့နာမည်ပေးထားတယ်အဲ့ဒီနာမည်ပေးထားတဲ့ဒီဘောနောဘူဤကခေါ်တဲ့တဏရဲ့ဇွန်းအားကနန္ဒီရာကသို့သောဘုံဘောကသို့သောအာယုန်ဒီကိုတွေ့တက်တက်မဲ့တက်တဲ့နန္ဒီရာကခေါ်တဲ့တဏနဲ့ရှင်တွဲနေတယ်နော်နန္ဒီရာကလည်းရှင်တွဲနေတယ်အဲ့ဒီနန္ဒီရာကနဲ့ရှင်တွေ့လိုက်တဲ့ဒီတဏဘယ်နှမျိုးရှိလဲဆိုတော့၃မျိုးကာမတဏ၊ဘဝတဏ၊ဝိဘဝတဏဆိုပြီး၃မျိုးကာမတဏ၊ကာမတဏရ၊ကာမဂုဏ်အာယုံ၅ပါးကာမဂုဏ်တရားတွေအပေါ်နဲ့ကျွတ်တက်တက်မဲ့နေတဲ့တဏကိုတော့ကာမတဏလို့ခေါ်တယ်။နောက်တစ်ခုဘဝပန္နဝတိနာဥပ္ပန္နတသတ္တရာဒိဋ္ဌိသဟကတ္တရူပါရူရူပါရူပဘဝရာကတ္တသသာဏိကန္တိယစေတအဓိဝဆနံဘဝတဏကြတယ်ဘဝပတ္ထနာဘဝတစ်ခုခုကိုလောလတောင့်တနေတဲ့တဏှာကိုဘဝတဏှာခေါ်တယ်။ဘဝတစ်ခုခုလောလတောင့်တနေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမနောက်တဲ့ဘဝတစ်ခုသင်္ချာရှိနေတယ်ဆိုတဲ့သတ္တရဒိဋ္ဌိတွင်းနေတယ်။ဘဝတစ်ခုသင်္ချာရှိတယ်ဆိုတဲ့အပိုင်းမှာသူဆွဲနေတဲ့ဘဝဆိုတာကငါဒီဒီဘဝနဲ့ဟိုဘဝတွဲမယ်ဆိုတဲ့သတ္တရအစွဲလေးနဲ့တွဲနေတဲ့ဘဝမျိုးပြောတယ်နော်။ဒီဘဝမှဖြစ်ပေါ်နေတဲ့ယုံနာကတိတ္ထ၊ဟိုဘဝမှဖြစ်နေယုံနာကတိတ္ထအစ်စ်တခြားစီပဲလေဒီလိုခံကြတူမှာမရှိဘူး။မရှိတော့သူကငါဒီဘဝနဲ့ဟိုဘဝပြောင်းရမယ်ဆိုတဲ့မျှော်လင့်ချက်တူမှာထားထားတဲ့အတွက်သတ္တရာဒိဋ္ဌိလို့ခေါ်တာ။လည်းတူပဲဇာနေပုံပုံရှိရှိသူတော်ကောင်းတွေရအောင်ပေါင်းပြတ်ကြတယ်။ဘာဥဒိစေရှိတယ်လို့မင်းကတော့ပြမကြီးရောက်ရှင်တယ်။ရူပဘောအရူပဘုံကိုလည်းတွေ့တာတဲ့ဒီဇာနေအပေါ်မှာလည်းတွေ့တာတဲ့အဲ့ဒီလိုတွေ့ကြနေတာလည်းတနည်းအားဖြင့်ကြည့်လိုက်တော့သတ္တရာဒိဋ္ဌိနဲ့တွေ့နေတယ်။အဲ့ဒီလိုသတ္တရာဒိဋ္ဌိနဲ့တွေ့ပြီးတော့ဘုံဘဝတွေကိုတွေ့တတ်တတ်မနေတဲ့တဏှာကိုဘဝတဏှာလို့ခေါ်တယ်။ဒါတို့တဲ့ရင်အားဖြင့်တွေ့တတ်တတ်မနေတဲ့သတ္တရာဒိဋ္ဌိကတော့အတ္တကောင်၊နိစ္စကောင်၊ဝိညာဉ်ကောင်၊အတ္တကောင်လေးသင်္ချာရှိတယ်လို့ကျွန်တော်ယုံကြည်တဲ့သတ္တရာဒိဋ္ဌိပဲ။ဒီအတ္တဒီဘောကနေဟောဘောဟောဘောကနေဟောဘောဟောဘောကနေဟောဘောပြောင်းနေတယ်လို့ဒီလိုလက်ခံထားတယ်။အဲဒီလိုလက်ခံထားတဲ့အတွက်ကြောင့်ဒီအတ္တဝါဒကိုဒီနေရာမှာသတ္တရာဒိဋ္ဌိဆိုပြီးသုံးထားတယ်။ဥစ္စေတသမန်ကြတော့ဒီအတ္တလေးရှိတယ်ဆိုတာတော့လက်ခံတယ်။ဒါပေမဲ့ဒီအတ္တသိရင်ပြတ်သွားတယ်ခေါင်းဟုတ်ပဲဘာမှမရှိဘူး။ဘဝဆိုတာတစ်ခက်နဲ့ခေါင်းကြမှာပဲရှိပါတယ်လို့သူတို့ကဒီလိုလက်ခံတယ်။အဲဒီလိုလက်ခံနေတဲ့ဝါဒအပေါ်နဲ့တွေ့တဲ့တက်မဲ့နေတဲ့တဏှာကိုတော့ဝိဘောတဏှာဆိုပြီးဒီလိုသုံးထားတယ်။အဲဒီတဏှာ၃မျိုးလုံးဒီဘာဖြစ်တယ်။ဘဝတစ်ခုကိုဖြစ်စေနိုင်တဲ့ဆွမ်းအားရှိတယ်။သုံးဖို့ဘဝတစ်ခုကိုဖြစ်စေနိုင်တဲ့ဆွမ်းအားရှိနေတဲ့ဉာဏ်ရဲ့အပေါင်းဖို့ဖြစ်နေတယ်ဒီလိုဆိုလို့ရတယ်နော်။ကဲအဲဒီတဏှာတွေကိုဘုရားရှင်ကဖြည့်ဆက်ပြီးနည်းနည်းဟောနော်။သခောပဏိတတဏ္ဍကတ္ထဥပိ္ပစ္စမန္တဥပိ္ပစ္စတိသထာနိဝိသမန္တနိဝိသတိယံတော်ပြပြရူပံတဏ္ဍရူပံဣတိတတဏ္ဍဥပိ္ပစ္စမန္တဥပိ္ပစ္စတိဣထာနိဝိသမန္တနိဝိသတိဒီခွေရှင်သားယံတို့သခောပဏိတတဏ္ဍထုတနာပြဥပိ္ပစ္စမန္တဖြစ်ပေါ်လာလတ်သောကတ္ထအဘေတရားနှင့်ဥပိ္ပစ္စတိဖြစ်ပေါ်၍နေသည်နိနိဝိသမန္တကိဉ္ဝ၍နေလတ်သောကတ္ထအဘေတရားနှင့်နိဝိသတိကိဉ္ဝ၍နေလေသည်နိလောကီလောက၌ဘိယရူပဖြစ်အပ်သောသဘောတရားသည်ယံဘိယရူပအကျဉ်းချင်းဖြင့်အပ်သောသဘောတရားသည်ယံတတရူပအကျဉ်းတရားအပ်သောသဘောတရားသည်အထည်ရှိသေတနာဤတနာသည်ဥပိ္ပဇမနာဖြစ်ပေါ်လာလတ်သောအိဋ္ဌဤချင်းဖြင့်အပ်သောသဘောတရား၌ ဟုတ်ကဲ့ဇတိပြုကောင်းရေးလာတတ်ဤနိဝေဒမာနာကိဝါယေနေလာတော်အတ္တဤချင်းခင်တာယအတော်သဘောတရား၌ဤသည်နိဝေဒတိကိဝါယေနေတတ်ဤဒီကနဘယ်မှာဖြစ်တယ်လို့မေးတော့ဘိယရူပတန္တရူပအပြင်ရနေတဲ့သဘောတရားတွေမှာလာပြီးဖြစ်ဖြစ်နော်အဲ့တော့ဒီဘိယရူပတန္တရူပဆိုတာနဲ့ပတ်သက်လို့ငထေကရကဘယ်လိုရှင်းထားလဲနော်အဲ့ဒီရှင်းလင်းချက်ကလေးတွေကိုနည်းနည်းပြောပြပြီးမှနည်းနည်းလေးသဘောပေါက်နော်။ဘာပြောတယ်ဆိုတော့ညဇောတိယရူပတဒရူပဆိုတာနဲ့ပတ်သက်လို့ညဇောဖြင့်ဆက်ဟောထားပါတယ်နော်။အဲဒီဘုရားဟောကိုနည်းနည်းလေးဆက်လိုက်မှနောက်မှနည်းနည်းလေးရှင်းလာလိမ့်မယ်။ကိစ္စလောကိတိယရူပံတဒရူပံသက္ခုလောကိတိယရူပံတဒရူပံဣတိသတနာဥပိသမနာဥပိသတိဣဌာနိဝေဒမနာနိဝေဒတိဘဒံသာနံဇိဝါကာယောမနောလောကိပြရူပံသတ္တရူပံဣတိသတနာဥပိသမန္တာဥပိသတိဣတံနိဝိတမန္တနိဝိတတိပြရူပသတ္တရူပရှိခြင်းအပ်တဲ့သဘောတရားမာယာအပ်တဲ့သဘောတရားတွေဆိုတာလောကမှာဘာတွေလဲသကုလောကိပြရူပံသတ္တရူပံဣတိသတနာဥပိသမန္တာဥပိသတိဣတံနိဝိတမန္တနိဝိတတိဘိက္ခေစိတ္တယံတောသကုသကုလောကိလောက၌သက္ကုသက္ကုအတ္တတိပိယရူပံချက်ခင်အတောသဘောတရားမိဤတတရူပံတရားအတောသဘောတရားမိဤဣဒ္ဓတဏဤတဏတိဥပိသမန္တဖြစ်လတ်သောဣဒ္ဓဤသက္ကုသက္ကုအတ္တဟုသောချက်ခင်အတောသဘောတရား၌ဥပိသတိဖြစ်ပေါ်၍လတ်တဤနိဝိတမန္တကိဝလတ်သောဣဒ္ဓဤချက်ခင်အတောသဘောတရားဤသက္ကုအတ္တဟုခေါ်သောအတောချက်ခင်အတောသဘောတရား၌နိဝိတတိကိဝရနေတတ်ဤရှင်ဘယ်မှာဖြစ်တယ်ဒီသက္ကုအတ္တဘာဝရီသက္ကုအတ္တကလေးကိုမနှိမ့်တတ်ကြဘူးနှိမ့်တတ်ကြနော်ဒီအတ္တကလေးအကောင်းလာအောင်လုပ်ခြင်းကြပုံစံအမျိုးမျိုးနဲ့ပြင်ကြတယ်နောက်ဆုံးပြင်ရတဲ့အချိန်ခါကျတော့မှလက်ကျော်ထားလိုက်နောက်ထပ်လဲဘဝတစ်ခုဆိုတာလက်ခံအောင်မယ်ဆိုရင်ရှိနေအောင်မယ်ဆိုရင်ဉာဏ်လုံးလှတာနဲ့မလှတာပဲလုပ်ခြင်းကြတယ်လှတာလုပ်ခြင်းကြမျက်လုံးကောင်းတာနဲ့မကောင်းတာကောင်းတာပဲလူတင်ကြတယ်လူတင်ကြတယ်ဆိုတော့ပြန်ပြီးကြည့်လိုက်လို့ရှိရင်ဒီတဏှာဒီဘယ်မှာဖြစ်နေလဲလို့မေးရင်မျက်စိမှာဖြစ်တယ်လို့ပြောရတယ်နော်ဖြစ်မှုကဲသောတန်လောကေကဏ္ဍလောကေစီမလောကေကာယလောကေမနောလောကေဘိယရူပံတန္တရူပံမျက်စိအကြည့်နာအကြည့်နှာခေါင်းအကြည့်ရှားအကြည့်ကိုယ်အကြည့်ရုပ်အကြည့်တက်တယ်ဘဝရီမျက်စိနာနာလျာကိုဆိုတဲ့ဒီအကြည့်သက်တွေကိုမဖြစ်ခင်ကြဘူးလားဖြစ်ခင်ကြတယ်မနှစ်သက်ကြဘူးလားနှစ်သက်ကြနောက်တစ်ခုမနောလောကိပိယရူပံသတ္တရူပံမနောလို့ခေါ်ဆိုအပ်တဲ့စိတ်တွေကိုဘဝရီကမနှစ်သက်ဘူးလားနှစ်သက်တယ်မဖြစ်ဘူးလားဖြစ်တယ်အမလီစိတ်ဓာတ်လေးကောင်းလိုက်သဘောကျလို့သဘောကျလို့နော်စိတ်ဓာတ်လေးကောင်းပြီဆိုလို့ရှိရင်လည်းအဲ့ဒီစိတ်ဓာတ်ကောင်းနေတဲ့ပုဂ္ဂိုလ်ကိုသဘောမကျဘူးလားကျတယ်ကောင်းနေတဲ့ဒီစိတ်ဓာတ်လေးကိုတော့သဘောမကျဘူးလားကျတယ်။အဲဒီမနှောလေးတဲ့ဘောပေါ့အထူးသဖြင့်ခုလိုသမထဝိပဿနာဘာဝနာစည်းကမ်းလေးတွေတော်ကောင်းနေကမရသေးတဲ့တမာတိလေးရရှိလာပြီဆိုရင်ဒီတမာတိနဲ့ရှင်နေတဲ့စိတ်ဓာတ်လေးကိုသဘောမကျဘူးလားတိတ်သဘောကျတယ်။မရသေးတဲ့ဝိပဿနာဉာဏ်နဲ့ရလာပြီဆိုရင်ဒီဝိပဿနာဉာဏ်နဲ့ရှင်တွေ့နေတဲ့စိတ်ဓာတ်လေးကိုတော့သဘောမကျဘူးလားစိတ်သဘောကျတယ်။ဒီလေအဆင့်မြင့်သွားတဲ့မဉဏ်ဖုံးဉာဏ်နဲ့ကြတော့ဘောဒီစိတ်ကြီးကိုသဘောမကျဘူးလားဆရာကအသားတယ်နော်ဒါကြောင့်မနလို့ခေါ်ဆိုအပ်တဲ့ဒီစိတ်ကြီးစိတ်ထားတွေဟာလည်းလောကမှာဖြစ်ဖြစ်အတရားအပ်တဲ့သဘောတရားတွေသာဖြစ်ကြတယ်။ဘိယရူပတာတရူပလို့သုံးထားပြီမဲ့လို့ယုတ်တရားတက်တက်ကိုဘုရားရှင်ဥတည်ထားပြီးတော့မဟုတ်ဘူးနော်နောက်ဆက်လက်ပြီးဟောနေတယ်နော်အဲဒီတော့ဒီတဏှာပြီးဖြစ်ခဲ့ရင်ဘာမှဖြစ်တယ်လို့မင်းမျက်စိအကြည့်နာအကြည့်နှာခေါင်းအကြည့်ရှားအကြည့်ကိုယ်အကြည့်မနောလို့ခေါ်တဲ့အတ္တိစိတ်အလုံးနော်ဘုံမနောအကြည့်တတ်နေတဲ့ကောအတ္တိစိတ်အလုံးအတွင်းအာရဏဆောက်ပါမှဖြစ်တယ်အပြင်အာရဏဒီမှာကမဖြစ်တော့ဘူးလားလို့မေးစရာရှိတယ်ရူပလောကိတ္တလောကိကန္နာလောကိရတ္တလောကိဖုဒ္ဓဘလောကိဓမ္မလောကိပိယရူပံတတရူပံဣတိသတနာဥပိသအမနာဥပိသတိအထာနိဝိသမာနာနိဝိသတိယူမယုံမနဲ့တရဝရိကမနှစ်သက်ဘူးလားနှစ်သက်တယ်လောကမှာတရားအပ်တဲ့တရားနှစ်သက်အပ်တဲ့တရားဟာဘာလဲလို့မင်းယူပါယုံလဲရှိတယ်ဘဝရင်းနှစ်သက်မြင်လို့နေတာ အတန်တရားယုံလည်းရှိတယ်အနံကဏယုံလည်းရှိတယ်အယတာရတယုံလည်းရှိတယ်အတွေ့ဖုဒ္ဓဘာယုံလည်းရှိကြတယ်ဓမ္မသဘောတရားတွေလည်းရှိကြတယ်အဲ့ဒီအစဉ်အတန်အနံအယတာအတွေ့အထိဓမ္မသဘောခေါ်တဲ့ဒီအပြင်အာရဏ၆ပါးအပေါ်မှာလည်းတရားတွေကဖြစ်နေတယ်ဒါကြောင့်ဒီအပြင်အာရဏ၆ပါးဟာလည်းရှင်းရှင်းမြတ်လို့အပ်တဲ့သဘောတရားနှစ်သက်တရားအပ်တဲ့သဘောတရားဖြစ်ဒါကြောင့်ဒီတဏှာရင်ဖြစ်မယ်ဆိုလို့ရှိရင်ဒီအပြင်အာရဏ၆ပါးမှာပြီးပြီးတော့ဖြစ်တယ်။ဒီတဏှာရင်သိဝနေတယ်ဆိုရင်ဘယ်မှာသိဝနေတယ်လို့မေးရင်ဒီအပြင်အာရဏ၆ပါးမှာပဲသိဝပြီးနေတယ်လို့ဒီလိုသုံးတယ်။ဒါလို့ဒီနဲ့ဆိုတော့မဂ္ဂလေးဘုရားဆက်ဟောနော်။သကုဝိညာဏလောကေသောတာဝိညာဏလောကေခန္ဓာဝိညာဏလောကေဇိဝဝိညာဏလောကေကာယဝိညာဏလောကေမနောဝိညာဏလောကေပြယရူပံသန္တရူပံဣတိသဒနာဩဘိသမာနာဩဘိသတိဣဋ္ဌနိဝိသမာနာနိဝိသတိသဘောရင်းသက္ခဝိညာဉ်ယူပယံကိုလမ်းပြီးသိနေရတဲ့စိတ်ကလေးကိုမနှိမ့်သက်ဘူးလားနှိမ့်တယ်ယူပယံကိုလည်းနှိမ့်သက်ပြီးမဟုတ်ဘူးယူပယံကိုလမ်းပြီးသိနေရတဲ့ဒီစိတ်ကလေးကိုလည်းလမ်းပြီးနှိမ့်သက်တယ်တနည်းအားဖြင့်လောကအပြောနဲ့ပြောရင်မြင်မှုကိုနှိမ့်သက်တယ်ကြားမှုကိုနှိမ့်သက်တယ်နားမှုကိုနှိမ့်သက်တယ်ရတာတိမှုကိုသိတတ်တဲ့အတွေ့အထိတိမှုကိုသိတတ်တဲ့ဓမ္မတဘောအမျိုးမျိုးကိုသိဖို့ကလည်းသိတဲ့နေရင်ဉာဏ်နဲ့ဉာဏ်နဲ့ဆိုတာကသာသနာ့လုံးအရာသက္ကဝိညာဉ်ကမြင်တာပဲနော်မမြင်တော့ဘူးဆိုလို့ရှိရင်တော့ဘာကြီးကြိုက်မလားမကြိုက်ဘူးမြင်ရတာနဲ့မမြင်ရတာနှစ်ခုနှိုင်းရှင်းလိုက်ရင်မြင်နေတာကိုသဘောကျတယ်ဒါကြောင့်တော်ဝါရီတိုင်အပ်တဲ့သဘောချက်ချင်းအပ်တဲ့သဘောတရားဟာမြင်မှုနဲ့ပါတယ်ကြားမှုနဲ့ပါတယ်နာမှုလည်းပါတယ်အရတာသိမှုလည်းပါတယ်ဒါလိုတော့မကောင်းတော့ဘူးဟုတ်သဘောကျလားမကျဘူးဒါလိုတော့ကောင်းအောင်ကိုပုံစံအမျိုးမျိုးနဲ့ပြည့်ပြည့်ပြီးတော့နေကြနော်အတွေ့အထိတွေဖြစ်တယ်ဒီမှမသိတော့ဘူးအထူးသဖြင့်တော့နေတဲ့နှုန်းလို့ခေါ်တဲ့ယောဂမျိုးတွေဆက်ကနေလို့လေးဖြတ်ခံရပြီဆိုရင်ပေါ့နော်ဘုံညာတိုင်းကြီးလည်းကောင်းကောင်းမသိဒီညာတိုင်းကြီးလည်းကောင်းကောင်းမသိအဲ့ဒီလိုမသိတော့ဘူးဒီတာကိုမသိတော့ဘူးဆိုရင်သဘောကျလားမကြတော့ဘူးဖြည်တာကိုသိရမယ်ဆိုရင်သဘောကျတယ်ဒီဖြည်တာကိုသိရတဲ့စိတ်ကလေးကိုပဲကြံကြံပြီးသဘောကျတယ်နောက်တစ်ခုမနောဝိညာဉ်သူကတော့အရာကျင်းတယ်ဘုလိုတရားအထုံးနေတဲ့ယောဂီတော်ကောင်းကြီးပထဝီဓာတ်ကလေးရှိလိုက်ပထဝီဓာတ်ကလေးကိုထုံထုံသိလိုက်ရပြီဆိုရင်ပေါ့ကိုယ်အချင်းနဲ့ကိုယ်ပေါ့စိတ်ထဲမှာဒီသိမှုလေးကိုတော်တော်လေးကျင့်တတ်သွားတယ်ပထဝီဓာတ်ထိုင်ရှိတယ်ဒီမှာလည်းသဘောလေးထိုင်ရှိလိုက်တယ်။တစ်နေ့လုံးရှိလည်းမပေါ်ဘူး။နှစ်ရက်ရှိလည်းမပေါ်၊သုံးရက်ရှိလည်းမပေါ်။ကြာတော့ဘာဖြစ်လဲ။စိတ်ဓာတ်ကြီးပြ။ဟောဟောသဘောမကျ။သိလိုက်ရင်သဘောကျ။ဒါကြောင့်ကိုယ်ရှိနေ။အာဘောဒီဘဝရောဓာလိဘရှိတယ်။ဓာလိဘကိုရှိနေလို့လည်းကိုယ်ကိုယ်နဲ့သိရင်ဒီသိမှုလေးကိုသိတဲ့ကဘယ်လိုလဲသိနေတော့။အရင်ကလေးရှင်းပြဆင်းပြလိုက်တာ32ခုထပ်တာရှိလို့ရပြီဆိုကြတော့။အာသိဆံကြတော့ပြီ။ဒီကနေပြဆင်းပြလိုက်တော့ကတိုင်းလေးရှိလို့ရပြီဆိုရင်ဒီခံကြတော့အယောဇုကမထာမျိုးကိုရက်စုံနဲ့နံဖြန့်လို့ကြည့်လိုက်ကြည့်လိုက်တဲ့အယောဇုထင်လာပြီဆိုတော့ဘာဖြစ်လဲဒီထက်မှတိဝန္တနာကြီးဘောနာအရှိအဲ့ဒီလိုသိမှုဘာဝနာစိတ်ကြီးတွေကိုပို့ပြီးမနှိမ့်ချိုက်ဘူးလားနှိမ့်ချိုက်အာနာပါနာဓမ္မဖြစ်ခဲ့ရင်လည်းဒီအာနာပါနာလေးကိုသိနေရတာလည်းနောက်ဆုံးအရှင်ရဲ့တက်လာလို့နမိတ်တွေကဆိုင်ရမြည်ဒီအာနာပါနာနမိတ်ကိုအခြေခံရပရမဇန်စိတ်တွေဒုတိယဇန်စိတ်တတိယဇန်စိတ်ကရုဏာဇန်စိတ်တွေအရှင်ရဲ့ဖြစ်လာမယ်ဆိုရင်သဘောမကျဘူးလားအကြိမ်ကအဲ့ဒီဇာတိကရှင်းပြတော့ဒီထက်ဘာဖြစ်လဲပြန်ကြည့်ကြည့်ဟုတ်တော့အထလိုလည်းမကောင်းဘူးဘယ်လိုတွေဖြစ်ကုန်လဲမသိဘူးဟောဖြစ်လာပြီနော်ဒါကရောဝါရီတရားနဲ့တဲ့အတဲ့စိတ်ဒီထဲမှာသူတို့ဟာအဆင်းမြင့်နေစိတ်ကြီးရယ်နော်အဲ့ဒီဇာတိဖြစ်တဲ့ဆက်ပြလိုက်တော့မိမိကဝိပဿနာနဲ့ရောက်လို့လူတင်နေလို့ပိုင်ချတိမယ်မနှစ်ကဘူးလားမြင်တဲ့ဖျားဟောရရောက်လာရတော့မိမိကလည်းလောက်ခေါ်တဲ့အမောင်းလေးတွေအနေနဲ့ဖြစ်တော့ဒီအမောင်းလေးတွေကိုမြင်ပြီးရှိလို့ရတယ်။ဒီအမောင်းလေးတွေမှတက်ခွဲနေပြီးရုံးနေကြဖြစ်သွားခဏခဏကြာတည်တယ်။ဒီလိုလေးကျင့်တတ်သွား။အဲ့ဒီပြီးဖို့ကိုမကျင့်တတ်ဘူးလား။ကျင့်တတ်တယ်။အရင်ကနေသူဆင့်ပြက်လိုက်တော့နာနေလှမ်းကြည့်။ဝိသီလိုခေါ်တဲ့နိယမလမ်းကြောင်းအတိုင်းဖြစ်ပေါ်နေတဲ့ဒီနံပြတွေကိုခဏခဏကြာဖြစ်တတ်ပြီးတည်တယ်။ပိုပြီးကျင့်တတ်သွား။အရင်ကနေသူဆင့်ပြက်လိုက်တော့ဒီရောက်ဒီနံလေးဘာကြောင့်ဖြစ်တယ်ဆိုတဲ့အကြောင်းများတွေကိုရှင်းပြလိုက်တော့ဒါဆိုရုပ်ဒီနန္ဒီကအတိတ်ကြောင့်တရားကြောင့်ဖြစ်တယ်။အတိတ်ကဘယ်လိုအကြောင်းတရားတွေငါထူထောင်ခဲ့လို့ဒီရုပ်ဒီနန္ဒီဖြစ်ရတယ်လို့လှမ်းပြီးကြည့်လိုက်လို့အတိတ်ကမိမိကိုယ်ကိုပြောင်းထားခဲ့တဲ့ ဟိုဒါကနဥပါဒံဒုက္ခရံသံဆိုတဲ့အကြောင်းတရားတွေသိချင်ဖြစ်နေခြင်းကြောင့်အကျိုးရည်နဲ့နေပင်စားဖြစ်ပုံကိုမြင်လိုက်ရင်သင့်တပြီးပူချိနေတာအဲ့ဒီပြုဖို့လေးကိုတရားရည်ကမတင်ရဘူးလားရှင်းနေတယ်ဒီလိုသင့်တက်လိုက်တော့ဒီပြပရိကနည်းနည်းရပြီးတယ်နောက်ပိုင်းဝိပါဒနာနဲ့ပြုလိုက်တော့ဒီယုတ်တရားနန္တရားဒီအကြောင်းတရားဒီအကျိုးတရားတွေအနိစ္စဒုက္ခအနတ္တအခြင်းအရာကိုဉာဏ်နဲ့မြင်ပြီးတဲ့အခါအနိစ္စလို့သိတယ်ဒုက္ခလို့သိနေတဲ့အနတ္တလို့သိတယ်ဒီလိုအသိဉာဏ်မျိုးတွေကိုရက်ကြည့်ရင်ပို့ပြီးတော့မကျင့်ရဘူးလားကျင့်တယ်ဒါကြောင့်ဘုရားရှင်ဟာသူ့အရှင်နဲ့တူဖို့နော်တဏှာဆိုတာကအရှင်ကြီးရင့်ကျက်လာတဲ့သဘောရှိဒီလိုအသိဉာဏ်တွေကိုတောင်းမှပြန်ပြီးတော့တဏှာကဖြစ်နေသေးတယ်ရှင်လုံးလို့ဘာဖြစ်ရလဲဉာဏ်တင်းစဉာဏ်နှင်းစဥဘောပိဝိပဿတိညာတလို့ခေါ်တဲ့ဒုက္ခသစ္စာတရားသမုဒယသစ္စာတရားတွေကိုလည်းအနိစ္စဒုက္ခအနတ္တလက္ခဏာ၄သုံးတန်တင်ပြီးတော့ရှုရတယ်။အဲဒီအနိစ္စဒုက္ခအနတ္တလို့သိနေတဲ့ဝိပဿနာဉာဏ်ကိုလည်းတစ်ဖန်ပြန်ပြီးတော့အနိစ္စဒုက္ခအနတ္တရှုရတယ်။ဘာကြောင့်လဲ။အရှုကံဖြစ်တဲ့ဒုက္ခသစ္စာတရားသမုဒယသစ္စာတရားတွေကဒါအနိစ္စဒုက္ခအနတ္တပဲ။ရှုနေတဲ့ဝိပဿနာဉာဏ်ကြတော့အနိစ္စဒုက္ခအတ္တမျိုးဖြစ်လို့ဒလားလို့ဒီလိုစွဲနေမှာဆိုလို့ဒီဉာဏ်လေးအပေါ်မှာဒီတဏှာတွေဖြစ်နေမှာဆိုလို့ပြောကြတာနော်။ဒီလိုရှိလို့ပေါင်းနေတဲ့ရှိလို့ရနေတဲ့ဉာဏ်အပေါ်မှာတဏှာတွေဖတ်ပြီးဖြစ်နေမှာဆိုလို့ရှိနေတဲ့ဉာဏ်ကိုလည်းတဖန်ပြန်ပြီးတော့ဝိပဿနာရှိဖို့ခရရှင်ကအမြင်ကြပေးရနော်။ဘာလဲဒီတဏှာတက်ချင်ခြင်းလို့နော်။ဒါကြောင့်ဘုရားဒီဒီအရှင်းအတန်းမြင့်လေလေတဏှာကနည်းကျလာလေလေမဖြစ်ဘူးလား။ဖြစ်လာတယ်။အသိဉာဏ်တွေကရင့်ကျင်ရင့်ကျလာတဲ့အသိဉာဏ်တွေနောက်မှဆက်ချက်ကဆက်ချက်ကပ်ပြီးတော့ဒီတခါကပါနေတယ်ထက်ချမကွာလိုက်နေတယ်ဆိုပါလို့အတိဗိဒ္ဓမှာအရှင်းအတတ်အမြင်ဆုံးအတိဗိအဖြစ်နဲ့အတိမှပြီးမှကနောက်ဆုံးသဗ္ဗညတဉာဏ်ဖြစ်ကြတယ်သဗ္ဗညတဉာဏ်ရှိတဲ့ဆိုရင်ဒီသဗ္ဗညတဉာဏ်ကိုလိုလတ်တတ်မဲ့သူစိတ်ထားတွေမရှိဘူးလားစိတ်ကပဲလေအရကျဲလာတယ်အရကျဲဒီစိတ်လေးကသဗ္ဗညတဉာဏ်ဆိုတဲ့စိတ်လေးကိုပဲဖြစ်ချင်တယ်ပါရနေတဲ့သဘောကြတယ်ဟုတ်ဒီလေတစ်ဆင့်တော့လျှော့ချလိုက်တော့သိစိတ်ကဘောဓိဉာဏ်ဒီလေတစ်ဆင့်လျှော့ချလိုက်တော့အကသာဝကဘောဓိဉာဏ်မဟာသာဝကဘောဓိဉာဏ်ခေါ်တဲ့ဒီဉာဏ်လေးနဲ့ရှင်းပြနေတဲ့သိဉာဏ်စိတ်ထားလေးတွေကိုလည်းသဘောမကျကြဘူးလားသဘောကျကြတယ်သဘောကျတဲ့အတွက်ဒီတဏှာကနေဆွတ်ခေါ်လိုက်တော့အကသာဝကဘောဓိဉာဏ်မဟာသာဝကဘောဓိဉာဏ်သိစိတ်ကဘောဓိဉာဏ်တမာတံဘောဓိဉာဏ်ခေါ်တဲ့ဒီဉာဏ်တို့ကြီးတွေရအောင်ကောင်းမှုကိုယ်တော်ဆိုတဲ့သင်္ခါရတွေပြုစုပြုထောင်ပြီးတော့ပါရမီတွေဖြစ်ကြတယ်ဖြစ်တော့မရဘူးလားရရှိပါတယ်သို့တော့သူပြောနေတာကတဏှာကဒီဝိညာဉ်အပေါ်၌ကျွတ်တတ်မဲ့ပုံလေးသဘောပေါက်အောင်ပြောနေတာနော်တဏှာရဲ့အရာကျေဖို့ဟာတပိညာဉာဏ်အထိသို့ပေါက်ဝင်သွားပုံလေးကိုသဘောပေါက်အောင်ပြောနေခြင်းဖြစ်ပါတယ်နော်ကဲနောက်တစ်ခုဘလောက်တင်ကြွတာတရဆိုတော့ဘုရားရှင်ကမောသူကဒီတဏှာရဲ့ဖြစ်ရနယ်ပယ်ကိုဘုရားရှင်ကထပ်ပြီးဆန့်ကျင်ကြတယ်။သက္ခုတံဖတာလောကိသောတာတံဖတာလောကိကာဏတံဖတာလောကိဇီဝတံဖတာလောကိကာယတံဖတာလောကိမနောတံဖတာလောကိဘိယရူပံသောတာရူပံဣတိသတနာဥပိသမာနာဥပိသတိဣဋ္ဌနိဝိသမာနာနိဝိသတိ။သက္ခုတံဖတာမျက်စိအတွေ့တဲ့ရဲ့ပြောရရင်တော့သက္ခုဝိညာဉ်စိတ်နဲ့ရှင်တွဲပြီးတော့ဖြစ်ပေါ်သွားတဲ့ဖတ်တာလေးပဲ။ယူပါယံကလှမ်းပြီးတော့တွေ့ထိလိုက်တဲ့ဖတ်တာနော်။ယူပါယံနဲ့သက္ကုဝိညာဉ်လို့ခေါ်ဆိုအပ်တဲ့အတိတ်ကိစ္စကိုဆက်သွဲပြီးနေတဲ့ဖတ်တာလေးပဲ။နော်။ယူပါယံကလှမ်းပြီးတွေ့ထိနေတဲ့ဖတ်တာကိုသက္ကုသံဖတ်တာ၊သူကသက္ကုအကြည့်တတ်ကိုပြီးဖြစ်သွားတယ်။ယူပါယံလို့ကလှမ်းပြီးတွေ့ဆုံနေရတဲ့ကိုသရဝတိကကြီးနေတယ်လားမကြီးနေဘူးလား။ကြီးနေတယ်။ကိုမြင်မြင်နေတဲ့ယူပါယံတစ်ခုဖြစ်ပါသေး။အဲ့ဒီယူပါယံကတော့တွေ့လိုက်ရရင်တော့အကျဉ်းတည်းကျဉ်းတ်သွားတယ်မတွေ့ကျဉ်းတဲ့ယူပါယံဖြစ်လာပြီဆိုရင်တော့ဘာဖြစ်လဲမဲ့ယူရသွားတာဟိုဘက်လှဲ့လိုက်ဒီဘက်လှဲ့လိုက်ဖြစ်ကုန်ဟုတ်တယ်မဟုတ်လားအဲ့ဒီသက္ကုတံဖတ်တာအပေါ်၌လည်းတရားဝင်မသိတဲ့ခုလားသိတယ်ဒါကြောင့်သက္ကုတံဖတ်တဲ့သာဟာလည်းရှင်းပြအပ်တဲ့တရားတစ်ခုသာယာအပ်တဲ့တရားတစ်ခုဖြစ်လာပြန်တယ်သောတတံဖတ်သောလောကီသောတတံဖတ်တာကိုကြားခြင်းနဲ့အတန်လေးကြားလိုက်ရတယ်။အဲဒီအတန်လေးကြားရင်အတွက်ဖတ်တာလေးကဆက်သွယ်ပြရတယ်။ဘောဓဝိညာဉ်စိတ်နဲ့ဒီအတန်ကိုဆက်သွယ်ပြလိုက်တဲ့အချိန်ဒီဖတ်တာကဆက်သွယ်ပြလိုက်မှဒီအတန်လေးကိုသိချင်ကြတယ်။ ဆက်သွယ်နေတဲ့ဒီဖက်တာလေးကိုလည်းမနှိမ့်တော့ဘူးလား။ဒါလေဒုက္ခတန်ဆက်တော်မပေးရင်ဘာသာကျော်တန်ဆက်တော်ပြီးမပေးလိုက်ဘူးဆိုရင်ပေါ့ဒီတန်လေးကိုကြောက်အောင်မလားအမတန်ကြမ်းနေတဲ့ဒါအတန်းအမတန်ကြမ်းနေတဲ့မိအတန်းကြောက်အောင်မလားမကြောက်တော့ဒီကိစ္စကသားတွေကြီးတွေရတဲ့အယွေဖြစ်နေတာနော်အဲ့ဒီအတန်းလေးမကြောက်ရတော့ကျင်းရမလားမကျင်းရဘူးအမတန်ကြမ်းနေတဲ့ဒီအတန်းလေးတစ်ခုကြားလိုက်ရပြီဆိုတော့ဘာဖြစ်လဲဒါကြောင့်ဒီအတန်နဲ့ဆက်တွေ့ပြီးနေတဲ့အတန်နဲ့အတိတ်ကိုဆက်တွေ့ရေးပြီးလို့ပြီးနေတဲ့ဒီဖတ်တာလေးကိုလည်းတော်တော်လေးကမြင့်ချိန်ကြတယ်နော်ဒါနအနတ္တကုကိုယ်တိုင်တဲ့အနတ္တကုဒီအတန်လေးကိုရရှိအောင်ဆက်တွေ့ပြီးနေတဲ့ဆက်တွေ့ရေးလုပ်နေတဲ့ဒီဒါနတောင်းဖတ်တာလေးကြတော့မြင့်ချက်ခုကမြင့်ချိန်ပြန်တယ်ကိုယ်လုံးလားတောင်းတအနေနဲ့အရတာတစ်ခုဒီအရတာလေးနဲ့ဒီအတိတ်ကလေးကိုဖတ်တော်ပေးနေတဲ့ဖတ်တာလေးကြတော့လည်းမနှစ်တခုလားနှစ်တပြန်နေ။နောက်တစ်ခုကိုလိုလားတောင်းတနေတဲ့ဖုဒ္ဓဘာယုံရှိတယ်။တွေ့ခြင်းဖြစ်ခြင်းနေတဲ့အဲ့ဒီဖုဒ္ဓဘာယုံနဲ့အသိစိတ်ကိုဆက်တွယ်ပေးနေတဲ့ဖတ်တာဖြိတာကိုသိအောင်ဆက်တွယ်ပေးနေတဲ့ဖတ်တာအဲ့ဒီဖတ်တာလေးကြတော့လည်းသဘောမကျဘူးလား။ကြာကြာပြန်နေ။နောက်တစ်ခုမနောတန်ဖတ်တာမိမိလိုလားတောင်းတနေတဲ့အာယုံတစ်ခုရှိတယ်။သောအာယုံကိုသိခွင့်ရအောင်ဈာန်ရကနေပြီးတော့ဆက်သွယ်ပေးနေတာကဒီဖတ်တာ။ဒါကြောင့်ဆက်သွယ်ရေးလုပ်ပေးနေတဲ့မိမိသိခြင်းနဲ့အာယုံကဥပမာဓာလေးပါဆိုရင်ပေါ့။ဓာလေးပါဆိုတဲ့အာယုံကိုသိခွင့်ရအောင်ဆက်သွယ်ပေးနေတာကဒီဖတ်တာကအဖြစ်တော်ပြီ။ဓာလေးပါအာယုံနဲ့အတိတ်ခြင်းကိုတွေ့ဆုံပေးလိုက်တာပဲ။အဲ့ဒီတွေ့ဆုံပေးနေတဲ့ဖတ်တာလေးကိုမကျင်တတ်ဘူးလား?ကျင်တတ်တယ်။ဒီလိုသိစေတဲ့လိုက်တော့ခုနကသမထဘိုင်းမှာဆိုရင်တော့ဇံကိုရနေတော့တဲ့စွမ်းအားရှိနေတဲ့အာနာပါနပရိဘာဂနမိတ်တို့နော်တတိုင်းပရိဘာဂနမိတ်တို့ဒီလိုအာယုံနေတဲ့အတိတ်ကိုဆက်သွယ်ပေးလိုက်မယ်ဆိုရင်ပေါ့ဒီနမိတ်တွေကိုသင်္ဘောသိနေတဲ့ဇံစိတ်တွေပေါ်လာပြီဆိုရင်ပေါ့ဒီဇံစိတ်တွေပေါ်လာအောင်လဲဒီဖတ်တာလေးကဆက်သွယ်ပေးမယ်ဆိုရင်ဒီဖတ်တာလေးကိုမနှိမ့်ချဘူးလားနှိမ့်ချနေတယ်သူအချက်အဲဒီကနေ့တစ်ဆင့်တစ်လိုက်တော့ရုပ်တွေကိုသိအောင်နာမ်တွေကိုသိအောင်အကြောင်းတရားအကျိုးတရားတွေကိုသိအောင်အိဇာတို့ကအနတ္တအခြင်းအရာတွေပြီးအောင်ဆက်သွယ်ပေးနေတဲ့ဖတ်တာလေး။အဲဒီလိုမျိုးဆက်သွယ်ပေးတဲ့ဖတ်တာကသိပြီးတော့ခြေသွက်လာမယ်ဆိုရင်ဒီဖတ်တာလေးကိုသဘောမကျဘူးလား။သဘောကျကြတယ်။သူ့အခြင်းအရာတွေပေါ့နော်။အဲဒီဘက်ကနေတစ်ချက်တက်လိုက်ပြန်တော့အာယုံဘကာမဂုဏ်တရားတွေနဲ့ပတ်သက်တဲ့ဉာဏ်ရှိစိတ်ကူးကိုအဝဝါလေး။ဒီအာယုံတွေကိုဉာဏ်ရှိစိတ်ကူးညရတယ်ကိုတချို့ကတော့သဘောမကျဘူးလား။ဆက်ကြအများနဲ့အဲ့ဒီအာယုန်နေနဲ့ဒီအတိတ်ကလေးကိုဆက်တွယ်ပေးနေတဲ့ဒီဖတ်တာလေးကိုလည်းသဘောကျပြန်တယ်ဒါကတော့အချင်းနဲ့နော်အဲ့ဒီတော့ဒီဖတ်တာကသူကနေကျင်နေတယ်အဲ့ဒီနေကျင်နေတဲ့ကိုဖတ်တာကဘယ်လိုမျိုးရှိလဲ၆မျိုးသက္ခုတံဖတ်တာသောတတံဖတ်တာကာဏတံဖတ်တာဇိဝတံဖတ်တာကာယတံဖတ်တာမနောတံဖတ်တာဆိုပြီး၆မျိုးအဲ့ဒီဆက်တွယ်ရေးဓမ္မ၆ဦးအပေါ်နဲ့လည်းတရားလေးပြီးညစ်တယ်ညစ်တဲ့အဲ့ဒီဒီဖတ်တာ၆မျိုးခေါ်တဲ့လောကမှာတရားရူပဖြစ်ခြင်းအတ္တသဘောတရားသာတရူပတာယအတ္တသဘောတရားဖြစ်အဲ့ဒီအဲ့ဒီဖြစ်ခြင်းအတ္တအတ္တဒီသဘောတရားတွေမှာပဲဒီတဏှာကဖြစ်ရင်ဖြစ်တယ်ကျင်းဝင်နေတယ်ကျင်းဝပြီးနေတယ်နောက်တစ်ခုဖြစ်တယ်ဆိုတာကတော့ဥပတိပင်အနေအဖြင့်သင်္ချာဖြစ်မှုကိုပြောတယ်ကျင်းဝနေတယ်ဆိုတာကတော့အနုပြအတ္တအနေအဖြင့်ငုံနေတယ်နော်နောက်တစ်ခုသက္ခုတံဖတ္တသာဝေဒနာလောကေသောတတံဖတ္တသာဝေဒနာလောကေသနတံဖတ္တသာဝေဒနာလောကေဇီဝံတံဖတ္တသာဝေဒနာလောကေကာယတံဖတ္တသာဝေဒနာလောကေမနောတံဖတ္တသာဝေဒနာလောကေဒီယရူပံတတရူပံဣတိသတ္တနာဥပိ္ပမန္တဥပိ္ပတိဣဒ္ဓနိဝိဒအမနာနိဝိဒတိသက္ခုတံဖတ္တသာဝေဒနာသက္ခုတံဖတ္တကြောင့်ဖြစ်ပေါ်လာတဲ့ဝေဒနာဆန္ဒကြပါနော်နာဂမထရှုထားတဲ့ယောဂီများဆိုတော့ဒီစကားလေးကြားလိုက်ရင်သဘောပေါက်သွားလိမ့်မယ်နော်သက္ကုတံဖတ္တကြောင့်ဖြစ်ပေါ်လာတဲ့ဝေဒနာသက္ကုတံဖတ္တကဝေဒနာဆိုရင်တော့သက္ကုဒွါရဝိသီလေးကိုဉာဏ်နဲ့မှမြင်နေပြီယူပယံကိုဆက်လက်ပြီးအာယုံယူနေတဲ့မနောဒွါရဝိသီလေးကိုလည်းမြင်နေပြီအဲ့ဒီမှာသိတဲ့ခဏတိုင်းမှာဝေဒနာတွေပါနေတယ်အဲ့ဒီဝေဒနာတွေဒီသက္ကုတံဖတ္တကိုအကြောင်းခံပြီးဖြစ်ပေါ်နေရတယ်နော် ပိဿဒေါရဝိဇ္ဇံသကုဝိညာဉ်တံပရိသံတဏိရဏဝုဒ္ဓောဇောခုနှစ်ကျင်းသာယောနှစ်ကျင်းဒီသကုဒေါရဝိသိခေါ်တဲ့စိတ္တခဏအတိုင်းစနေခုပေါ့နော်စိတ္တခဏစရိမျိုးမှန်လဲစိတ္တခဏအတိုင်းမှာဝေဒနာပါတယ်နောက်တော့ဘုံလေးတွေထပ်ထပ်ပြီးတော့မနောဒရဝိဇ္ဇံဇောခုနှစ်ကျင်းသာယောနှစ်ကျင်းဆိုပြီးတော့မနောဒရိကဇောဝိသိစိတ်အစဉ်နဲ့ဆက်ကျင်ဆက်ကျင်တော့ဒီဘုံရပေါ့နော်ဖြစ်တယ်ဆိုကြတယ်ဝိနည်းတွေဖြတ်ဖြတ်ပြီးဖြစ်ပေါ်သွားတဲ့ဒီမနောဒွါရဝိသိစိတ်အစဉ်တိုင်းမှာစိတ်တခဏအတိုင်းမှာလဲဝေဒနာတွေပါအဲ့ဒီဝေဒနာတွေဒီဘာကိုအကြောင်းခံလဲလို့မေးတော့သက္ခုတံဖတ်တာကိုအကြောင်းခံပြီးဖြစ်ရဒါလေးကိုသဘောပေါက်အောင်နည်းနည်းထပ်ပြောမယ်အဲ့ဒီဝေဒနာအလုံးဒီဘာကိုခံစားလဲလို့မေးတော့ယူပါယုံရဲ့အယတာကိုခံစားကြတယ်ဒီယူပါယုံရဲ့အာယုံကမိမိနှိမ့်ဆိုင်တဲ့ယူပါယုံအာယုံဖြစ်ခဲ့ရင်ပြုံးပြီးတော့ခံစားတယ်မနစ်စိတ်တဲ့ယူပါရုံဖြစ်ခဲ့ရင်မဲ့ပြီးတော့ခံစားတယ်။မနစ်စိတ်ဒီလိုမဟုတ်မနစ်စိတ်ဒီလိုမဟုတ်ဘူးဆိုရင်တော့အလဲအလတ်အနေနဲ့ခံစားတယ်။ယောနိတော်မနတိကာရဖြစ်ခဲ့ရင်တော့ကုသိုလ်ဇောရီဆုံး။အာယောနိတော်မနတိကာရဖြစ်ခဲ့ရင်အကုသိုလ်ဇောဆုံး။ဒါကြောင့်ယောနိတော်မနတိကာရအာယောနိတော်မနတိကာရကိုအခြေခံပြီးတော့လဲကုသိုလ်ဇောနဲ့ရှင်နေတဲ့ခံစားချက်တွေနဲ့ပေါ်မယ်။အကုသိုလ်ဇောနဲ့ရှင်ပြနေတဲ့ခံစားချက်တွေလဲပေါ်နေအဲ့ဒီခံစားချက်အလုံးဒီဘာကိုအခြေခံပြရပါလဲလို့လှမ်းမြုပ်ပြီးဆက်ဆက်ကြည့်လိုက်တော့သက္ကုတ္တဖတ်တာကိုအခြေခံတယ်ယူပါယုံနဲ့ပတ်သက်ပြီးခံစားပြရဒီကဒီသက္ကုတ္တဖတ်တာကိုအခြေခံတော့သက္ကုတ္တဖတ်တာဒီဘာကိုမှီပြပြီးဖြစ်ရလဲလို့မေးတော့သက္ကုအကြည်ဓာတ်ကိုသာမှီပြဖြစ်ရတယ်သက္ကုအကြည်ဓာတ်ကိုမှီပြပြီးဖြစ်ပေါ်လာတဲ့ဒီသက္ကုတ္တဖတ်တာမရှိရင်ယူပါယုံကိုခံစားနေတဲ့ခံစားမှုတွေဘယ်လိုမှမဖြစ်နိုင်ဘူးဘောဘီတော့ဘောအောင်နည်းနည်းလေးတက်ပြီးပြောမယ်။ဦးဇင်းတို့ပုဂ္ဂိုလ်တို့သက်ခုနှံ့ကွန်းအနည်းမရတော့ဘူး။မျက်စိအလုံးကွယ်သွားပြီ။ကွယ်သွားတဲ့အတွက်သက်ခုအကြည်ဓာတ်ရှိအောင်မလား?မရှိတော့ဘူး။သက်ခုအကြည်ဓာတ်မရှိတဲ့အတွက်သက်ခုအကြည်ဓာတ်ကိုမှီတော်ပြီးဖြစ်ပေါ်မယ်။သက်ခုဝိညာဉ်ကိုဖြစ်အောင်မလား?မဖြစ်တော့ဘူး။သက်ခုတန်ဖတ်တာလည်းဖြစ်အောင်မလား?မဖြစ်တော့ဘူး။သက်ခုတန်ဖတ်တာမဖြစ်ဘူးဆိုရင်ဒီယူပါယုံကိုဆက်လက်ပြီးခံစားနေတဲ့ဝိညာဉ်တွေကိုဖြစ်အောင်မလား?မဖြစ်တော့ဘူးဘာကိုအခြေခံလဲသက်ခုတန်ဖတ်တာမဖြစ်မှုကိုအခြေခံတယ်နော်ဒါကြောင့်သက်ခုတန်ဖတ်တာကိုအကြောင်းခံပြီးဖြစ်ပေါ်လာတဲ့သက်ခုဒွါရဝိသီမှရှိနေတဲ့ခံစားချက်ယူပါယံကိုဆက်လက်အာယံယူနေတဲ့မနောဒွါရဝိသီတွေမှာပါနေတဲ့ခံစားချက်ဝေဒနာတွေရှိတယ်အဲ့ဒီဝေဒနာတွေဒီသက်ခုတန်ဖတ်တာကိုအကြောင်းခံပြီးဖြစ်ပေါ်လာရတဲ့အတွက်သက်ခုတန်ဖတ်တာကဝေဒနာလို့ခေါ်တယ်နောက်ဝေဒနာတစ်မျိုးသုံးခါရှိသေးတယ်ယံမိတံသက္ကုတံဖတ်တာပိစီယဩဘိကတိဝရိတံဒုက္ခဝဒုက္ခဝအဒုက္ခမဒုက္ခဝတံပိအာနိသံသတိတောဟောနလရဏဝကတံပါဠိတော်တစ်ချက်ပေါ်အထူးသဖြင့်အာနိတပိယတံသတ္တံသတိတော်မှဟောထားနော်သက္ကုတံဖတ်တာကဝေဒနာလို့မသုံးပဲသက္ကုတံဖတ်တာပိစီယဝေဒနာဆိုပြီးသုံးထားတယ်ဘာဆိုလို့လဲလို့မေးတော့သက္ကုတံဖတ်တာကိုအကြောင်းခံပြီးဖြစ်ပေါ်လာတဲ့ဝေဒနာဆိုတာကသက္ခုတံဖတ်တာသက္ခုဝိညာဉ်ရဲ့နောက်ဆွယ်မှာဆက်လက်ပြီးဖြစ်ပေါ်လာတဲ့ဗမရိသံဒါနိရဏဟောသောဇောတရားယုံအစရှိတဲ့ဝိသိစိတ်တွေနဲ့ရှင်တွဲနေတဲ့လက်ခံဆုံးခံဆုံးပြဇောတရားယုံအစရှိတဲ့ဝိသိစိတ်တွေနဲ့ရှင်တွဲနေတဲ့ဝေဒနာတွေကိုသက္ခုတံဖတ်တာအသိစရာဝေဒနာဆိုပြီးဒီလိုသုံးထားတယ်နော်သက္ခုဝိညာဉ်နဲ့ရှင်တွဲနေတဲ့ဝေဒနာကြတော့သက္ခုတံဖတ်တာအသိစရာဝေဒနာအမြင်များဘူးလားလို့မေးတော့ယထင်ပါတယ်နော်သို့တော့သက္ခုဝိညာဉ်နဲ့ရှင်တွဲနေတဲ့ဝေဒနာကသက္ခုတံဖတ်တာသာဝေဒနာသက္ခုတံဖတ်တာအသိစရာဝေဒနာအမည်နှစ်မျိုးရနိုင်နော်နောက်ပိုင်းမှာရှင်တွဲနေတဲ့ဝေဒနာတွေကြတော့သက္ခုတံဖတ်တာအသိစရာဝေဒနာဆိုတဲ့အမည်တစ်မျိုးပဲရတယ်အဲဒီမှာဂုဏမင်းရမှာသက္ခုတံဖတ်တာသာဝေဒနာအရကတော့နခုခွဲမယ်ဆိုရင်ပေါ့သက္ကုတံဖတ်တာသာဝေဒနာနဲ့သက္ကုတံဖတ်တာသိစရာဝေဒနာလို့ခွဲလိုက်ရင်တော့သက္ကုတံဖတ်တာသာဝေဒနာဆိုတာကသက္ကုဝိညာဉ်နဲ့တွဲတဲ့ဝေဒနာသက္ကုတံဖတ်တာသိစရာဝေဒနာဆိုတာကတော့သက္ကုဝိညာဉ်နဲ့တွဲတဲ့ဝေဒနာရောသက္ကုဝိညာဉ်ရဲ့နောက်ဆုံးမှာဆက်လက်ပြီးဖြစ်ပေါ်မဲ့ဝေဒနာတွေရောအလုံးပါတယ်ဒီလိုမှနော်ဘုဒ္ဓမာရမတွဲမခွဲပဲနဲ့တွဲဟောထားတယ်နော်ဒါကြောင့်သက္ကုတံဖတ်တာသာဝေဒနာအယဒီညာမှာယူရင်တော့သက္ကုဒွါရအတွင်းရှိတဲ့ဝေဒနာအလုံးကိုတင်ကြုံပြီးယူရတော့နော်။ဒါသောတာသံဖတ်တာသာဝေဒနာအဲ့ဒီဝေဒနာအလုံးပေါ့အစဉ် အတံအနံအယတာအတုအဋ္ဌိဓမ္မသဘောအာယုသောကကိုခံစားနေတဲ့ဒီဝိရဏတွေနဲ့ပတ်သက်လို့ဘောဒီဒီသဘောမကြောက်ဘူးလားသဘောကြောက်တယ်ဒါကြောင့်ဒီဝိရဏ၆ပါးအားလည်းဓမ္မတွေရှင်းရှင်းမြတ်လို့အပ်တဲ့သဘောတရားမာယာအပ်တဲ့သဘောတရားပိယရူပသန္တရူပပဲဖြစ်တယ်အဲ့ဒီပိယရူပသန္တရူပအမြင်ရနေတဲ့ဒီဝိရဏ၆ပါးမှာတဏှာကပြီးဖြစ်တယ်ဒီဝိရဏ၆ပါးမှာပဲတဏှာကအသိဝပြီးတော့နေတယ်ဒီနောက်တစ်ခုရူပတင်ညာလောကေသတ္တတင်ညာလောကေကန္နတင်ညာလောကေရူပတင်ညာလောကေဖုဒ္ဓဘာတင်ညာလောကေဓမ္မတင်ညာလောကေပိယရူပန္တနာရူပံဣတိပတနာဥပိ္ပမနာဥပိ္ပစတိဣဋ္ဌနိဝိကမာနနိဝိတတိတင်ညာ၆ပါးရူပယံကိုမှတ်တတ်တဲ့တင်ညာအတန္တဒါယောကိုမှတ်တတ်တဲ့မှတ်တတ်တဲ့တင်ညာနော်ဒီရူပယံကြတော့ဒါလို့မှတ်ထားတယ်ဒီရူပယံကြတော့သမီလို့မှတ်ထားတယ်အဲ့ဒီမှတ်သားမှုလေးကိုတော့သဘောမကျဘူးလားသဘောကျတယ်တချို့အမှတ်တင်ညာသိကောင်းတာအဲ့ဒီအမှတ်တင်ညာသိကောင်းတာကိုတချို့ကသဘောကျတယ်နော်နောက်တစ်ခုအတန်ဒီတန်လေးကြတော့ဒါအတန်ဒါကသမီးအတန်ဆက်ပြီးမှတ်ထားတယ်အဲ့ဒီမှတ်သားမှုတင်ညာလေးအမှတ်ကောင်းမှုလေးကိုတော့သဘောမကျဘူးလားသဘောကျတယ်ဒါနတင်ညာအနတ်ဒါကပန်းနတ်ဒါကသကဝဘနတ်ဒါကယုဒနာဗန္နံစသဖြင့်အနံ့လေးတွေကိုလည်းမှတ်သားမထားဘူးလားမှတ်သားထားအဲ့ဒီမှတ်သားနေတဲ့တင်ညာကိုလည်းတို့ဝါဒီကသဘောကျပြန်တယ်ဘဒ္ဒါကဘာရတာပေါ့နော်ဒါကအချိုးဒါကအချင်းဒါကအငန်းစသဖြင့်ရတ္တယုံအပေါ်၌လည်းမှတ်သားမှုတင်ညာရှိအဲ့ဒီတင်ညာကိုတို့ဝါဒီသဘောမကျဘူးလားသဘောကျတယ်ဒါကအလှူရှင်တွေဘာတွေ့လဲသဘောသဘောမှတ်ထားတယ်မှတ်ထားတယ်ဘာနဲ့ဘာဘယ်လိုဖြစ်လဲရင်ဘယ်လိုကောင်းလဲဆိုပြီးတော့မှတ်တာမထားဘူးလားမှတ်တတ်တယ်ဟောရတ္တယုံလေးထွက်ပေါ်လာအောင်မှတ်တတ်ထားတဲ့အမှတ်တင်ညာလေးရှိကြအဲ့ဒီအမှတ်တင်ညာလေးကောင်းရင်အချက်ပြုတ်ကောင်းလာတယ်အမှတ်တင်ညာကမကောင်းရင်အချက်ပြုတ်မကောင်းအချက်ပြုတ်မကောင်းရင်ဘာဖြစ်လဲဒီကတရားကြီးနဲ့ခဏခဏတော့ရံဖြစ်ရနေတယ်တွေ့တယ်နော်အဲ့ဒီတော့အမှတ်တင်ညာလေးအပေါ်နဲ့တဘာဝီသဘောမကြဘူးလားသဘောကြတယ်နော်နောက်ဖုဒ္ဓဘတင်ညာအတွေ့အထိဝိညာဉ်တွေ့ထင်ဘယ်လိုကောင်းလဲဆိုတဲ့အမှတ်တင်ညာလေးရှိနေဒီအမှတ်တင်ညာအပေါ်နဲ့တဘာဝီသဘောမကြဘူးလားသဘောကြတယ်လေဓမ္မတင်ညာဓမ္မသဘောတရားအမျိုးမျိုးကိုမှတ်တမ်းတည်တဲ့တင်ညာပဲအဲ့ဒီတင်ညာတွေနဲ့မှအရှင်းမြင့်တဲ့တင်ညာကတော့ဘုရားကဓာတိလေးပါးကိုမှတ်တမ်းတည်တဲ့တင်ညာတော့အာနန္ဒနာပရိဘာကနမိတ်တို့လိုဒီလင်တောက်ပါနေတဲ့နမိတ်တွေကိုမှတ်သားနေတဲ့တင်ညာတို့တတိုင်းပရိဘာကနမိတ်တွေလိုဒီလင်တောက်ပါနေတဲ့တတိုင်းပရိဘာကနမိတ်တွေကိုမှတ်သားနေတဲ့တင်ညာတို့ဒါအချင်းချင်းတော့ပြီရုပ်တွေကိုမှတ်သားတဲ့တင်ညာနာမ်တွေကိုမှတ်သားတဲ့တင်ညာအကြောင်းတရားအကျိုးများတွေကိုမှတ်သားတဲ့တင်ညာအနိစ္စအခြင်းအရာဒုက္ခအခြင်းအနတ္တအခြင်းအရာတွေကိုမှတ်သားနေတဲ့တင်ညာအဲ့ဒီတင်ညာတွေကြတော့ဓမ္မတင်ညာတွေမှာတော်တော်လေးအချင်းချင်းတော့ပြီအဲ့ဒီတင်ညာတွေကိုကတော်တော်လေးသဘောမကျဘူးလားသဘောကြရဲနော်ဒီပညာလေးတွေမပြောက်ပြအောင်တော်တော်လေးကြိုးပမ်းနေကြရတယ်နော်နောက်တစ်ခုအဲ့ဒီပညာကပေါင်းလိုက်တော့6မျိုးအစဉ်အတန်အနံ့ရတာအတွေ့အထိဓမ္မသဘောခေါ်တဲ့အာယုံ6ပါးကိုမှတ်တမ်းတတ်တဲ့ပညာအဲ့ဒီပညာ6မျိုးခေါ်တဲ့သဘောလေးကနှစ်သက်ကြတယ်ဉာဏ်လို့ကြတယ်ရှင်းထင်ကြတယ်ဒါကြောင့်ဒီပညာ6ပါးပြီးဘိယရူပဗန္ဒရူပဒါကြောင့်ဘိယရူပအရာရုပ်လို့တက်တဲ့ယူလို့မရဘူးနော်။ဘာတရူပအညာလည်းရုပ်တက်ယူလို့မရဘူး။ခန္ဓာ၅ပါးအာယတ၁၂ပါးဓာတ္တိ၁၈ပါးကျောင်းကျဆက်ပြိစ္ဆာဓမ္မဘုရားသဘောတရားအလုံးဝင်နေတယ်နော်။အဲဒီတော့တဏှာဟာဖြစ်ခဲ့ရင်ဒီပညာ၆ပါးမှာပဲဖြစ်တယ်။ဥပ္ပတိပင်အနေအပြင်ဒိဋ္ဌဖြစ်ခဲ့ရင်ဒီပညာ၆ပါးရှိတဲ့ရုပ်နာတဏှာအပြင်မှာပဲဖြစ်တယ်ဒါပြောတာနော်။ဆုခဲ့တိဝခဲ့ရင်လည်းဒီပညာ၆ပါးမှာပဲတိဝပြီးနေတယ်အမှုပြအတတ်နေနော်။ကျန်နောက်တစ်ခုမြတ်စွာဘုရားဖန်ဆက်ဟောလဲရူပတင်စေရနာလောကေတ္တတင်စေရနာလောကေတ္တနာတင်စေရနာလောကေရတ္တတင်စေရနာလောကေဖုဒ္ဓဘာတင်စေရနာလောကေဓမ္မတင်စေရနာလောကေပိယရူပတ္တရူပံဣတိတ္တနာဩဝိသဗန္ဓဩဝိသတိဣဋ္ဌနိဝိတ္တမန္တနိဝိတ္တိစေရနာနော်သိဆိုပြီးတယ်ရူပယုံအပေါ်၌စိတ်စရိတိတံပြုတ်ကြတဲ့ရောက်စီတော့အောင်စိတ်ဆိုပေးနေတဲ့စေရနာကိုတော့ရူပတင်စေရနာသဒ္ဒယံအဘောဒါနယံအဘောရဒယံအဘောဖုဒ္ဓဘာယံအဘောဓမ္မယံအဘောပေါ့နော် အယုံ၆ပါးအဘောကိုရောက်အောင်စိတ်စောတိုက်တွန်းပေးနေတယ်ရှင်မဲ့စိတ်ကလေးတံပြောင်ပြတဲ့ကိုဒီအယုံပေါ်တွေကိုရောက်အောင်စိတ်စောတိုက်တွန်းပေးနေတဲ့စေရနာ၆မျိုးနော်အဲ့ဒီစေရနာ၆မျိုးကိုကတော့ဒါဝါဒီသဘောမကျဘူးလားကျတယ်ကျတဲ့အဲ့တော့ဒီစေရနာ၆မျိုးကိုလည်းပြီးရူပတဏ္ဍရူပလို့ခေါ်တယ်အဲ့ဒီစေရနာတွေမှာအဆင့်ကမြင့်လာပြီဆိုရင်ပေါ့နော်ကိုယ်တော်ဖြစ်တည်နိုင်တဲ့စွန့်အင်စွန့်အင်လေရှိတဲ့စေရနာတွေလည်းပါတယ်ကုသိုလ်စွန့်အင်နဲ့ရှင်တွဲနေတဲ့စေရနာနော်ဒီနည်းအားဖြင့်ကုသိုလ်စေရနာတွေလည်းပါတယ်အကုသိုလ်စေရနာတွေလည်းပါကြတယ်အဲ့ဒီကုသိုလ်စေရနာတွေကိုပြောင်းပြောင်းပြီးစသဖြင့်ကြည့်လိုက်ကြတော့လေဒါနဲ့ပတ်သက်တဲ့ကုသိုလ်စေရနာဒီနည်းနဲ့ပတ်သက်တဲ့ကုသိုလ်စေရနာမမထာနဲ့ပတ်သက်တဲ့ကုသိုလ်စေရနာဝိပါဒနာနဲ့ပတ်သက်တဲ့ကုသိုလ်စေရနာဘဝဘဝအလုံးပါကြနော်အဲ့ဒီစေရနာတွေအပေါ်မှာတော်တော်များများမနှိမ့်ဆက်ဘူးလားဆိုတော့နှိမ့်ဆက်ကြတယ်ဒီလိုကစေရနာကောင်းပြီဆိုရင်စေရနာဘုရားနှိမ့်ဆက်ပြီဘုဟုစေရနာကောင်းနေတဲ့ပုဂ္ဂိုလ်ကတော့မနှိမ့်ဆက်ဘူးလားနှိမ့်ဆက်ပြန်လေရောတော့နော်စေရနာကိုသဘောကျရတာကဒီစေရနာပိုင်းရှင်ကိုပါသဘောကျတဲ့အရှင်ကြီးကုသွားတယ်စေရနာမကောင်းဘူးဆိုရင်တော့ဒီမကောင်းနေတဲ့စေရနာကိုသဘောမကျပါဘူးသဘောမကျရင်တဏှာတော့မဖြစ်တယ်မှန်တယ်ဒါပေမဲ့စေရနာလေးကောင်းဖို့အတွက်တော့လှမ်းပြီးညှော်လင့်နေတယ်ညှော်လင့်နေတဲ့အတွက်ကြော်ပြီးတော့နှိမ့်ချပြီမကောင်းတဲ့စေရနာကိုမနှိမ့်ချပြီနဲ့လို့ကောင်းလာမဲ့စေရနာလေးဖြစ်ခဲ့ရင်တော့နှိမ့်ချအောင်မယ်ဒီသဘောရှိတယ်နော်အဲ့ဒါဒီနေရာမှာအစ်စ်အမြင့်ဆုံးနှိမ့်ချဖွယ်ရာဖြစ်တဲ့စေရနာတွေကတော့သမထဝိပဿနာဉာဏ်နေနဲ့ရှင်းတွဲနေတဲ့စေရနာတွေပဲအဲ့တော့မိမိကကိုဓာလေးဘအာယုံဘောကိုစိတ်ကလေးတွေရောက်အောင်စိတ်ဆော့ကြည့်တယ်ဓာလေးဘအာယုံဘောကိုရောက်သွားပြီဆိုလို့ရှိရင်ပေါ့ရှင်မဲ့စိတ်ကလေးတွေကဓာလေးဘအာယုံဘောနဲ့ညီဝတ်ဆံတက်ပြီးဒီနေပြီတက်အောင်လည်းကိုစိတ်ဆော့ပြေးလိုက်စိတ်ဆော့တဲ့အတိုင်းနဲ့တက်ပြီးဒီနေဒီစေရနာလေးကိုသဘောမကျဘူးလားစိတ်သဘောကျတယ်32ခုထာတာရှိလိုက်ပြီ32ခုထာတာအာယုံဘောတို့စိတ်ကလေးတွေရောက်အောင်စိတ်ဆော့ပြေးလိုက်ဒီကြတဲ့အတိုင်းလုံးတဲ့ငကုဋ္ဌာဏဘောမှာစိတ်ရှိနေတဲ့ကရောက်နေပြီဆိုရင်ဒီစေရနာကိုသဘောမကျဘူးလားသဘောကျတယ်အများကြည့်သွားအယောဇုရှုလိုက်ပြီအယောဇုအာယုံဘောကိုစိတ်ရှိနေတဲ့ကရောက်အောင်စိတ်ဆော်တိုက်တွန်းပေးလိုက်တယ်ရောက်ကုန်ကြပြီသဘောမကျဘူးလားကျတယ်တပိုင်းနဲ့ကူးလိုက်ပြီတပိုင်းပရိဘာကနမိအာယုံဘောကိုစိတ်ရှိနေတဲ့ကရောက်အောင်စိတ်ဆော်ပေးလိုက်တယ်ရောက်နေကြပြီအတော်လုံးနောက်ကိုတယောက်မှပြန်ပြီးပြောပြီးမကျဘူးသဘောမကျဘူးလားရပြန်နေအရကျေသွားတယ်အာနာပါနရှုတော့အာနာပါနအာယုံမရှိစိတ်တွေတင်ပြလိုက်တယ်နောက်ဆုံးအကျိုးနဲ့အကျိုးနဲ့အာနာပါနအာယုံမကတ်လိုက်တယ်နောက်ဆုံးကျင်းနေတော့ပါလိမ့်တယ်ပြိဘာကနမိတ်အတ္တိဒီပြုံကြီးဆိုင်နေကြတယ်ပြန်ပြီးရှင်းကြလာတဲ့စိတ်တွေတခုမှမရှိဘူးသဘောမကျဘူးလားစိတ်သဘောကျတယ်ရုပ်တည်းရှုမယ်နာမ်တည်းရှုမယ်အကြောင်းတရားအကျိုးတရားတွေရှုမယ်အနိစ္စဒုက္ခအနတ္တရှုမယ်ဒီရုပ်နာကြောင့်သင်္ခါရတရားတွေအာယုံပေါ်မှာဒီလိုတွေဒီအကုန်ရောက်အောင်ပို့ဆောင်ပေးလိုက်တော့အကုန်လုံးရောက်နေပြီ။ရောက်တယ်ဆိုတော့အကုန်ပြီနေပြီ။သဘောမကျဘူးလား?ကျတယ်။ဒါကဒီယုံနာကြောင့်သင်္ခါရတရားတွေအနိစ္စဒုက္ခအနတ္တအချင်းအဘောကိုရောက်အောင်စိတ်ကလေးတွေပို့ပေးလိုက်။ပို့လိုက်တဲ့အတိုင်းရောက်သွားကြပြီ။သဘောမကျဘူးလား?ကျပြန်နေ။ဒါကအချင်းမြင်နေတဲ့စေတနာတွေနော်။အဲ့ဒါကြောင့်လောကမှာဒီဓမ္မသင်စေတနာခေါ်တဲ့စေတနာတွေအပေါ်မှာလည်းတရားတွေကတိတ်ပြီးတော့နှိမ့်ချကြတယ်။အဲ့ဒါမြင့်ချိုင်နေတဲ့သဘောရင်းမြင့်ချိုင်နေတဲ့ညံ့လို့နေတဲ့ဖြစ်ခြင်းညံ့လို့နေတဲ့စေတနာတွေပရမတ္ထသစ္စာတွေကအကျဉ်းခွဲရမ်းချကြည့်လိုက်တော့ဘယ်လောက်ရှိလဲ6မျိုးရူပတင်စေတနာဗန္ဓတင်စေတနာကန္ဓတင်စေတနာရတ္တတင်စေတနာဖုဒ္ဓဗတ်တင်စေတနာသုဘတင်စေတနာ6မျိုးရှိတယ်အဲဒီစေတနာ6မျိုးတွေသဘောရင်းဖြစ်ခြင်းအညံ့လို့အတရားအပ်တဲ့စေတနာ6ပါးဖြစ်တယ်သဏ္ဍာန်ဒီဖြစ်ခဲ့ရင်ဒီစေရနာ6ပါးမှာပဲမိတွဲပြီးတော့ဖြစ်တယ်။တနည်းအားဖြင့်ဒီစေရနာ6ပါးနဲ့အရှင်တွဲဖြစ်တယ်။ဒီဝတ်ခဲ့ရင်လည်းဒီစေရနာမှာပဲတင်းဝတ်တယ်။တနည်းအားဖြင့်ဒီစေရနာနဲ့အရှင်တွဲပြီးတော့ယုံနာတန်တန်အရှင်မှာစေရနာရှိရာယုံနာတန်တန်အရှင်မှာပဲတင်းဝတ်နေတယ်နော်။ဒါနောက်တစ်ခုရူပတဏ္ဍာလောကိသတ္တတဏ္ဍာလောကိကန္တတဏ္ဍာလောကိသတ္တတဏ္ဍာလောကိဖုဒ္ဓဘာတဏ္ဍာလောကိဓမ္မတဏ္ဍာလောကိပိယရူပံသတ္တရူပံဣတိတဏ္ဍာဩဘိသမာနဩဘိသတိဣဋ္ဌနိဝိဒမာနနိဝိသတိရူပယံကိုတည်တတ်မဲ့တဲ့တဏ္ဍာလောကမှာရှိတယ်အတန်တယံကိုတည်တတ်မဲ့တဲ့တဏ္ဍာရှိတယ်အနန္တယံကိုတည်တတ်မဲ့တဲ့တဏ္ဍာရှိတယ် ယောဂရတယောဂတတတ္တမနိတဲ့တဏှာလည်းရှိတယ်အတွေ့ဘုရားဘာယောဂတတတ္တမနိတဲ့တဏှာလည်းရှိတယ်ဓမ္မသဘောတွေကိုတွေ့တတ်မနိတဲ့တဏှာလည်းရှိတယ်အဲ့ဒီတဏှာကိုလည်းသဘောတွေကပြန်ပြီးတော့မနှစ်တဲ့ခုလားနှစ်တဲ့ပြန်လဲဘယ်လိုနှစ်တဲ့လဲဒါလေးကိုသိပြီးဖြစ်တယ်ဖြစ်တဲ့အကြောင်းကိုသူများပြောပြနေရတာအရသာမရှိဘူးလားသိရှိတယ်အရသာရှိလို့ပြောပြကြနာဘောဝတ္တတမတ္တတဏှာဘောတဏှာလေးဖြစ်တယ်အဲ့ဒီတဏှာကိုပဲပြန်ပြီးတော့သဘောကျနေတယ်နော်ဦးဇင်းကတစ်ခါလေတချို့ဒီကကြီးတွေစကြည့်တယ်တွတ်လိုက်ပါလားနှုတ်ပလိုက်ပါလားနည်းနည်းတွတ်ကြည့်နော်ဒါတွေသမီးတွေဇနီးတွေမိတွေမြစ်တွေပြည်ပြည်တွေအကောင်လုံးဆွတ်မလိုက်ပါလားခြေထောက်နဲ့ပိတ်ထားလိုက်ပါလားဆိုဒီကကြီးတွေဘာပြောလဲပြောနေတယ်ပြောနေတယ်ဘာမှမပြောဘူးဘာဆိုလိုတာလဲမဆွတ်နိုင်သေးဘူးဒါပြောတာနော်ဘာဖြစ်လို့မဆွနိုင်လဲဒီသက်တမ်းနေရတာကိုပဲရှိတယ်မှာအမှန်တမ်းသဘောကျနေတယ်တဏှာကိုပြန်ပြီးတော့အာယုံယူပြီးတဏှာတွေထပ်ထပ်ပြီးတော့ဖြစ်နေဒါကြောင့်ဒီသေသာတဏှာဥပ္ပိစ္ဆာမာနာဥပ္ပိစ္ဆတိအိဋ္ဌအနိဝေသမာနာနိဝေသတိဒီတဏှာဖြစ်ခဲ့ရင်ဒီတဏှာမှာပဲထပ်ပြီးတော့ဖြစ်တယ်ဒီတဏှာသိဝခဲ့ရင်လည်းဒီတဏှာတွေမှာပဲပြန်ပြီးတော့သိဝနေတယ်လို့ဒီလိုဆရာဟောနော်နောက်တစ်ခုရူပဝိတ္တကောလောကိတ္တဝိတ္တကောလောကေကန္တဝိတ္တကောလောကေရတ္တဝိတ္တကောလောကေဖုဒ္ဓဘဝိတ္တကောလောကေဓမ္မဝိတ္တကောလောကေပိယရူပံသန္တရူပဣတိသတနာဥပိ္ပမနာဥပိ္ပတိဣဌာနိဝိက္ကမနာနိဝိတ္တိကျန်စီစေကုနေတယ်ရူပယုံနဲ့ပတ်သက်ပြီးအရှင်ရူပယုံလေးနဲ့ပတ်သက်ပြီးကျန်စီစေကုနေရတယ်သိကျင်နဲ့ကြတယ်သိကျင်နဲ့ကြတယ်အတန်တတယုံနဲ့ပတ်သက်ပြီးကျန်စီစေကုနေရတယ်သိကျင်နဲ့ကြတယ်နော်အနာဂဏယုံနဲ့ပတ်သက်ပြီးကျန်စီစေကုရရင်လည်းသိကျင်နဲ့ကြတယ်အရသာရတယုံလေးနဲ့ပတ်သက်ပြီးကြံပြီးစေကူးရရင်လည်းသိကျင်နဲ့ကြတယ်။အတွေ့ဘုဒ္ဓဘာယုံနဲ့ပတ်သက်ပြီးကြံပြီးစေကူးရရင်လည်းသိကျင်နဲ့ကြတယ်။ဓမ္မသဘောတွေနဲ့ပတ်သက်ပြီးကြံပြီးစေကူးရတော့လည်းသိကျင်နဲ့ကြတယ်။ထိုင်ပြီးတော့စဉ်းစားလို့တချို့စဉ်းစားတာကဘယ်လိုစဉ်းစားရင်ပိုကောင်းတယ်လို့တချို့ပြောတတ်တယ်လေ။ရှင်းရှင်းလေးကလေးတောက်ပြီးတော့ရင်းလေးကြံလေးတော့ပြီးတော့စဉ်းစားလိုက်ရင်ပုံပြီးစဉ်းစားလို့ကောင်းတယ်တို့ဟုတ်တယ်အကူကြီးယူလိုက်သေးတယ်ရှင်းရှင်းလေးအကူကြီးတော့ရင်းနေချင်အကူကြီးတော့နော်အဲ့ဒီလိုအကူကြီးယူပြီးတော့စဉ်းစားနေတဲ့အပိုင်းမှာတရားရောက်ကလာပြီးတော့မတွတ်လိုက်နဲ့တွတ်လိုက်ရင်ဘာဖြစ်လဲစိတ်ကူးတွေပြတ်သွားလို့ဆိုပြီးဒေါတော့တန်နေတယ်ဟောကျန်စိတ်ကူးမှုဝိတ္တအပေါ်နဲ့လူတွေမနှိမ့်ချဘူးလားနှိမ့်ချနေတယ်တခါတလေပုဂ္ဂိုလ်တယောက်သူဟာသူစိတ်ကူးနေတာစိတ်ကူးရင်ကန္နာထဲမှာတော့ဘာတွေဖြစ်နေတော့မသိဘူး